Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ် March 13ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိ2425 32 52တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်တင်ဆက်ပါပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ Trump Tower ကဖုန်းလေးကိုကြားဖြတ်ခွင့်ယူနားထောင်ဖို့သမ္မတဥပမာကခိုင်းခဲ့တယ်ဆိုတော့သမ္မတ Trump ရဲ့ဆွဆွဲချက်ပေါ်ဒီကနေ့သက်သေပြဖို့လွှတ်တော်ထောက်လှမ်းရေးကော်မတီကတောင်းထားပါတယ် American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဂျပန်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုဒီသတင်းပတ်တွင်သွားဖို့ရှိပါတယ်မြောက်ကိုရီးယားကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်အစိုးရကို ICC မှာခုံရုံးတင်စစ်ဆေးဖို့နိုင်ငံတကာကြွမ်းကျင်သူတွေကတောင်းဆိုနေပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ဒေသအပါအဝင်တိုင်းဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆိုးရွားနေတာကိုအကာအကွယ်ပေးကြဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hili ကတိုက်တွန်းလိုက်ပါတယ
် The alleged victims as well as all the people of Myanmar deserve to know the truth The international community must
ဒီကြောင့်ဒီနေ့ပြည်တင်ဆက်သွားမှာဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နယ်စပ်နဲ့နှမိုင်အကွာဒေသကိုခရီးမသွားကြဖို့တရုတ်အစိုးရကတတိပေးထားတဲ့အကြောင်းနဲ့နာဂဒေတာမှာထူးဆန်းပြင်းထန်တဲ့ဗိုင်းရပ်စ်ပိုးကြောင့်ကလေးငယ်တွေသေဆုံးနေရပါတယ်ဒီအကြောင်းသတင်းတွေနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်သိန်းနဲ့မတ်တင်ကြီးထက်တို့ကပြောပြကြမှာပ
ါဒီကနေ့ကအမေရိကန်သမ္မတယူကော့ပွဲမဲဆယ်ဆီယိုရေးကာလတွင်နယူးယောက်မြို့ Trump Tower ကတယ်လီဖုန်းတွေကိုကြားဖြတ်ခိုးယူနားထောင်ဖို့အရင်သမ္မတဥပမာကခိုင်းခဲ့တယ်လို့သမ္မတ Donald Trump ကဆွဆွဲပြောဆိုထားတဲ့ပေါ့ဒီကနေ့နောက်ဆုံးထားပြီးတက်တည်ထောက်ထားပေးဖို့အောက်လွှတ်တော်ထောက်လွှမ်းရေးကော်မတီကပြောထားပါတယ်။သမ္မတထရမ့်ရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့ဘာထောက်ထားမှမရှိသေးပါဘူး။ဒီမိုကရက်တူဖြစ်တဲ့အရင်သမ္မတဘရက်ကိုဘာမာကထရမ့်ဌာနချုပ်ကဖုန်းတွေကိုကြားဖြတ်ခွင့်ယူနားထောင်ဖို့လုပ်ခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်က Twitter မှာရေးပေမဲ့ဘာအထောက်ထားမှတော့မပေးသေးပါဘူး။တိတ်ကိုဆိုရတာပါပဲ။ထရမ့်တာဝါကကျွန်တော်ဖုန်းတွေကိုရွေးကောက်ပွဲအနေနဲ့များခဲ့လေးမှာပဲ။ဥပမာကဂျာဖြတ်ခူးယူနားထောင်ခိုင်းခဲ့တယ်ဆိုတာအခုမှသိလိုက်ရပါတယ်ဘာမှရမသွားပါဘူးဒါဟာမက်ဂါဒီဝါရပါပဲလို့သမရကထွစ်တာမှာရေးတာပါမက်ဂါဒီဝါရဆိုတာကတော့အာနာရှိသူဒါမှမဟုတ်ဩဇာတိကမရှိသူတူဦးကိုဆွဆွဲရေးယူနိုင်ဖို့အတွက်လျှို့ဝှက်စုံစမ်းထောက်လှမ်းတာမျိုးကိုခေါ်တာပါသမရထရမ့်ရဲ့ဒီပြောဆိုချက်ကိုတည်တည်ပြတဲ့ထောက်ထားပေးဖို့ကွန်မတီဥက္ကဋ္ဌ Republican မတ် David Nunes နဲ့ဝါရင်ဖွဲ့ဝင် Democrat မတ် Adam Schiff တို့ကသမရထရမ့်စီစာရေးတောင်းဆိုထားတာပါသမရထရမ့်ရဲ့ဆွဆွဲချက်တွေဟာလုံးဝမမှန်ဘူးလို့ဥပမာရဲ့ပြောခွင့်ရတူကပြောပါတယ်။သမ္မတထရမ့်ကတော့အဲဒီလို Twitter မှာရေးပြီးကြတဲ့ကဒါနဲ့ပတ်သက်ပြီးဘာမှထပ်မပြောသေးပါဘူး
။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဒီသတင်းပတ်မှာအာရှဒေသကိုခီးသွားမှာဖြစ်ပြီး Tokyo, Seoul နဲ့ Beijing မြို့တော်တွေကိုသွားရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ nuclear နဲ့ထုံးချီအစီအစဉ်တွေနဲ့ပတ်သက်ပြီးအထူးအရှာမခံတင်းမာနေပြီးတောင်ကိုရီးယားရဲ့နိုင်ငံရေးပရိပခလုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းမှာတရုတ်နဲ့မပြေမလည်ဖြစ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့အာရှခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုလက်လွတ်လိုက်ခြင်းကသာအထူးကြံမှုနဲ့စီးပွားရေးမအောင်မြင်မှုတွေကိုဖြေရှင်းနိုင်မယ်။တခုတည်းသောနီလန်ဆိုတာကိုသဘောပေါက်ဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားပါတယ်။အမေရိကန်ဘက်ကတော့မူဝါဒတွေကိုပြန်လည်သုံးသပ်နေပြီးစဉ်းစားနေတဲ့အချက်တွေလည်းရှိတယ်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ကတော့မြောက်ကိုရီးယားနဲ့ထိုက်ရိုက်ဆွေးနွေးညှိနှိုင်းမှုတွေကိုဘလို့ပုံစံမျိုးနဲ့မှလုပ်မှာမဟုတ်ဘူးလို့ဒီဒီပလိုမတ်စာဆောင်ရဲ့အာရှပစိဖိတ်မျက်မှောက်ရေးရာတွဲဖက်အယ်ဒီတာအန်ခက်ပန်တာကသုံးသပ်ပြောဆိုထားပါတယ်
။အီရန်နောက်ပိုင်းကမိုဆိုမျိုးကို IS သွေးကြောတွေလက်ထက်ကနေပြန်သိမ်းမှုထိုးစစ်ဆင်နေတာအောင်မြင်မှုတွေရနေပြီလို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောပါတယ်။စစ်သွေးကြော်တွေတင်ထားတဲ့နယ်မြေအတွင်းပိုင်းအထိအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေကဖောက်ဝင်ထားပြီးထွက်ပြေးနိုင်တဲ့လမ်းကြောင်းတွေကိုဖျက်တောက်ထားတယ်လို့ဆိုပါတယ်။တလားကြာထူးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့သုံးပုံတပုံကျော်ကိုအီရတ်လူမျိုးရေးတပ်ဖွဲ့တွေကထိန်းချုပ်ထားပြီးလို့ဗိုလ်ချုပ်မန်အယ်ဆာဒီကပြောပါတယ်။မိုဆိုမျိုးကို2014ခုနှစ်နှစ်လယ်ပိုင်းကတည်းက IS စစ်သွေးကြော်တွေထိန်းချုပ်ထားတာဖြစ်ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလမှာတော့မြို့အရှိပိုင်းကိုအစိုးရတပ်ဖွဲ့တွေကပြန်သိမ်းခဲ့ပါတယ်။အခုဆိုရင်အီရတ်ကဘယ်မြို့ကြီးတွေကိုမှ IS တွေထိန်းချုပ်ထားနိုင်တာမရှိတော့ပါဘူး။
ဥရောပနိုင်ငံတွေမှာတူရကီအစိုးရကလူထုစုဝေးဖွဲ့တွေကျင်းပဖို့ကြိုးစားတာနဲ့ပတ်သက်ပြီးအငင်းပွားမှုတွေတိုးလာနေချင်းဥရောပခေါင်းဆောင်တွေကတူရကီအစိုးရကိုဝေဖန်လိုက်ပါတယ်။တူရကီအစိုးရရဲ့လူထုစုဝေးဖွဲ့တွေကိုဥရောပတာဝန်ရှိသူတွေကကန့်ကွက်ခဲ့တာကြောင့်ဒီလိုကန့်ကွက်ခဲ့ကြတဲ့ဂျာမနီနဲ့နယ်သာလန်နိုင်ငံတွေကိုနာဇီရင်းနဲ့ဖက်စစ်တွေလို့သုံးနှုန်းပြီးတူရကီသမ္မတရစ်စက်ထေရဲ့အာရဝန်ကအရင်ဆုံးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ။ နယ်သလန်အစိုးရအနေနဲ့တူရကီနိုင်ငံခြားရေးဝန်ကြီးကိုနိုင်ငံတွင်းဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝင်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူမှုဆွေးနွေးပွဲတွေမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုင်းပြည်တဲ့ကနေနှင်ထုတ်ခဲ့တဲ့အပေါ်နယ်သလန်ဘက်ကပြန်လည်ပေးဆက်ရမယ်လို့တူရကီသမ္မတအာရိုဝန်ကတနင်္ဂနွေနေ့မှာသတိပေးပြောသွားပါတယ်မစ္စတာအာရိုဝန်အနေနဲ့လာမယ့်2029ခုနှစ်အထိသမ္မတရာထူးနေရာမှာဆက်ပြီးတာဝန်ယူခွင့်ရဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်တွေပိုရအောင်ကြိုးစားတဲ့မဲဆန္ဒခံယူပွဲမှာဥရောပရောက်တူရကီနိုင်ငံသားတန်နယ်ချီရဲ့ထောက်ခံမှုရဖို့တူရကီအစိုးရကကြိုးစားနေတာဖြစ်ပါတယ
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นปีนี่ว่าครับเนี่ย
ฟิวเอก็นี่ตะนิละญาเปตะเรนนี่กูได้สะเลทุ่นลุนี่บาร์ดิမြောက်ကိုရီးယားဆိုရဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအပါအဝင်ဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်ထားတဲ့အတွက် The Hague မြို့အခြေစိုက်နိုင်ငံတကာရာဇဝတ်တရားကုံရုံး ICC မှာတရားစွဲစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်သူအစုအစုကတောင်းဆိုနေပါတယ်။ကျွမ်းကျင်သူတွေကသူတို့ရဲ့အစီရင်ခံစာကိုကုလသမဂ္ဂလူခွင့်ရကောင်စီမှာဒီကနေ့တင်သွင်းလိုက်တာပါ။မြောက်ကိုရီးယားလူမှုအပေါ်ကျေပြန့်ပြီးအစီအစဉ်တကျကျူးလွန်တဲ့လူခွင့်ရချိုးဖောက်မှုတွေကြက်တန်သွားဖို့မြောက်ကိုရီးယားအစိုးရကဘာမှမလုပ်ဘူးလို့အစီရင်ခံစာမှာပြောထားပါတယ်။လူခွင့်ရချိုးဖောက်မှုဆိုင်ရာဆိုးရွားတဲ့ဖြစ်ရပ်တွေကိုမှတ်တမ်းပြုစုထားတဲ့အစီရင်ခံစာကို2024ခုနှစ်ဖေဖော်ဝါရီလမှာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့ပေမဲ့အခြေအနေတိုးတက်အောင်ဘာမှမလုပ်ခဲ့ဘူးလို့ဝေဖန်ထားတာပါလူခွင့်ရချိုးဖောက်တာကနေလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအစစ်တီဖြစ်စေတဲ့ချိုးဖောက်မှုတွေပေါ်ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံ DPRK ရဲ့တာဝန်ခံမှုဆိုင်ရာကိစ္စတွေကိုစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာပေါ်အခြေခံပြုစုခဲ့တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်နိုင်ငံမှာလူခွင့်ရချိုးဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့ကိစ္စဟာအစိုးရကိုယ်တိုင်ရဲ့အဓိကတာဝန်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဥပဒေရေးရကျွမ်းကျင်သူဒုဖြစ်တဲ့ဆာရာဟူစိန်ကလူခွင့်ရကောင်စီမှာပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကနေထွက်ခွာခွင့်မရတဲ့မလေးရှားနိုင်ငံသား5ဦးပြန်ထွက်ခွင့်ရရေးဆွေးနွေးညှိနှိုင်းနေတယ်လို့မလေးရှားကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံညှိနှိုင်းတာတွေလုပ်နေပြီးအဓိကဦးစားပေးတာကပျုံယမ်းမြို့တော်မှာရှိနေတဲ့မလေးရှားနိုင်ငံသား5ဦးရဲ့ဘေးကင်းလုံခြုံရေးဖြစ်တယ်လို့မလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းရဲ့အဖေတူအမေခွဲအကိုကင်ချုံနန်းကွာလာလမ်ပူလေးစိတ်မှာပြီးခဲ့တဲ့လကလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်အရင်ကရင်းရင်းနှီးနှီးရှိခဲ့တဲ့နှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာတာပါ။ဒီလူသားမှုနဲ့ဆက်ဆက်ပြီးတော့တန်တရာရှိသူတွေထဲမှာမြောက်ကိုရီးယားနိုင်ငံသားတွေပါတယ်လို့မလေးရှားရဲကပြောတဲ့အပြင်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကတန်တမန်တအုပ်အပါအဝင်တခြားလူတွေကိုမေးမြန်းကျင်တယ်လို့ပြောတာတွေကြောင့်မြောက်ကိုရီးယားကမချေမနှက်ဖြစ်ပြီးသူတို့နိုင်ငံထဲမှာရှိနေတဲ့မလေးရှားနိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲပိတ်ပင်ခဲ့ပါတယ်မလေးရှားဘက်ကလည်းအလားတူလှုပ်ဆောင်ခဲ့ပြီးတော့တုံ့ပြန်ပါတယ်။ဒီတော့အတွင်းမှာပဲကင်းချုံနန်းတေဆုံးတဲ့ကိစ္စစုံစမ်းစစ်ဆေးတာမှာဂျပန်နိုင်ငံဟာမလေးရှားတာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒေရှုဂါကဒီကနေ့ပြောဆိုသွားပါတယ်
။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာဒီကနေ့ကားဘုံနှလုံးပေါက်ခွဲတာဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ရှာဘပ်စစ်သွေးကြောအဖွဲ့ကပြောပါတယ်။အဲ့ဒီပေါက်ကွဲမှုတွေကြောင့်လူ6ယောက်ထဲမှနေတည်ဆုံးပြီး4ယောက်ဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပထမဘုံတစ်လုံးကမြို့တော်ကဝီဟီလီယဲဟိုတယ်နားမှာပေါက်ကွဲတာလို့အာဏာပိုင်တွေကပြောပါတယ်။တည်ဆုံးသူအကြီးအတွက်တိုးလာနိုင်တဲ့အကြောင်းအရေးပေါ်ဌာနတာဝန်ရှိသူတူကပြောပါတယ်။ပေါက်ကွဲမှုကြောင့်ဟိုတယ်ကိုမထိခိုက်ပေမဲ့လည်းအနားကအိမ်တစ်လုံးပျက်စီးသွားတယ်လို့ရိုက်တာသတင်းဌာနကရေးပါတယ်။အဲ့ဒီမတိုင်ခင်နိုင်ငံတော်ကြာကအနားမှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်တခုမှာမီနီဘတ်စကားတစ်စင်းပေါက်ကွဲပြီးရင်ပေါင်းသူတည်ဆုံးသွားပြီးတော့တခြားလူ2ဦးဒဏ်ရာရခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်းပြည်နယ်ကတာလီဘန်အကျဉ်းစခန်းတစ်ခုကနေအရသာအများစုဖြစ်တဲ့အကျဉ်းသား32ယောက်ကိုအမျိုးသားလုံခြုံရေးတပ်ဖွဲ့တွေကလွတ်မြောက်အောင်လုပ်ပေးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တွေအများအပြားထိန်းချုပ်ထားတဲ့ Net Ali ခရိုင်မှာအထူးတပ်ဖွဲ့တွေကကေတင်ရေးအစည်းအဝေးတစ်ခုကိုညရင်းချင်းလုပ်ခဲ့တာလို့အာဖဂန်ဒေသနယစစ်ဖက်ပြောခွင့်ရတဦးက VOA ကိုပြောပါတယ်။တာလီဘန်တွေဖမ်းထားပြီးတော့ပြန်လွတ်မြောက်လာသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေလည်းပါတယ်လို့ဗိုလ်မှူးချုပ်ဝါလီမိုဟာမက်အာမက်ဇာအီကပြောပါတယ်ရှင်
။ထိုင်းနိုင်ငံမှာဆင်တွေကိုအုံချခိုင်းစီတာတွေအဆုံးသတ်စေဖို့ရည်ရွယ်ပြီးကျင်းပတဲ့ဆင်နစ်အထိမ်းအမှတ်ဖြစ်အယုဒ္ဓယာမြို့တော်ဟောင်းမှာဆင်ကောင်ရီ60လောက်ကိုဒီကနေ့တည်တည်မျိုးစုံနဲ့ကျွမ်းမွေပါတယ်။ထိုင်းနိုင်ငံအတွက်ဆင်တွေရဲ့ရေးပါမှုနဲ့သူတို့ကိုကာကွယ်ပေးရေးကြိုးပမ်းမှုတွေကိုကူညီထောက်ပံ့ဖို့ထိုင်းနိုင်ငံသားတွေကိုနှိုးဆော်တဲ့အနေနဲ့ဆင်နစ်ကို1998ခုနှစ်ကစပြီးတော်ရိုင်းထင်းသိမ်းရေးလှုပ်ရှားသူတွေကစတင်ကျင်းပခဲ့တာပါ စင်တွေဟာထိုင်းနိုင်ငံရဲ့အမှတ်တင်ကိတာတစ်ခုဖြစ်တယ်လို့ရှေးကာလကစစ်ပွဲတွေမှာစစ်သားတွေဟာစင်တွေကိုစီးပြီးတိုက်ပွဲဝင်ခဲ့ကြတာပါစင်တွေကိုလေ့ကျင့်ပြီးပြပွဲသွင်းကြတယ်လို့ကဘာလက်ခီးတွေကိုတင်ပြီးမြို့တွေမှာလှည့်ပြကြပြီးတော့ခီးတွေဆွဲဆောင်တဲ့နီလန်တစ်ခုအဖြစ်အသုံးပြုလာတာနှစ်ပေါင်းများစွာကြာနေပါပြီထိုင်းနိုင်ငံမှာတောဆင်ရိုင်းကောင်ရီ 3,900 လောက်ပဲရှိတော့ပြီးမွေးစင်ကောင်ရီက 4,000 အထိရှိတယ်လို့အာရှဒေသစင်ထင်းသေးရေးပြည်တင်ခြေဆိုင်အဖွဲ့ LE8 ကပြောပါတယ်ခင်ဗျာ
ဒီတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာရော VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာပါဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပိပိုးချက်တွေနားဆင်ရပါမယ်အရင်ဆုံးလက်ရှိကျင်းပနေတဲ့ကုလလူအခွင့်ရေးညီလာခံကိုကြည့်အောင်ပါရခိုင်အပါအဝင်တိုင်းဒေသတွေမှာဆူဆူရွရွလူအခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အကာအကွယ်ပေးကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်စနစ်တကျညှဉ်းပန်းနှိပ်စက်နေတာတွေကိုစုံစမ်းရေးကော်မရှင်အဖွဲ့စစ်ဆေးသွားဖို့ကိုလည်းကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ34ချိန်မြောက်ကုလသမဂ္ဂလူအခွင့်ရေးညီလာခံမှာမြမလူအခွင့်ရေးနဲ့ပတ်သက်ပြီးကုလလူအခွင့်ရေးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းမှုကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်းများစွာနှိပ်စက်ညှဉ်းပန်းတာတွေကိုကော်မရှင်ဖွဲ့စုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီကကုလလူ့အခွင့်အရေးညီလာခံမှာတင်သွင်းသွားပါတယ
်။ The alleged victims as well as all the people of Myanmar deserve to know the truth.
ချိုးဖောက်ခံရတယ်လို့ပြောဆိုနေကြတဲ့သူတွေရောမြန်မာလူထုအလုံးဟာအမှန်တရားကိုသိခွင့်ရှိပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့အကျိုးစီးပွားတွေကိုထက်တွက်မနေဘဲဒီကိစ္စအပေါ်မှာတညီတညွတ်တဲ့သဘောထားတစ်ခုတည်းနဲ့ PPCC တွန်းအားပေးရမှာပါ။ဒါကြောင့်လည်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းဝိုင်းအပေါ်မှာကာလကြာရှည်နှိပ်စက်ညှဉ်းပန်းမှုတွေ၊မူဝါဒတွေ၊ဥပဒေတွေလက်တွေ့ကျင့်သုံးအုပ်ချုပ်မှုတွေမှာစနစ်တကျအစီအစဉ်ရှိရှိခွဲခြားဆက်ဆံနေတာတွေကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့တောင်းဆိုပါတယ်
။မောင်တော်မြို့နယ်နေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးမြန်မာရဲတပ်ဖွဲ့ဝင်ကိုဦးတပ်ဖြတ်ခံရပြီးနောက်မောင်တော်မြို့နယ်တွင်နေမြေရှင်းလင်းရေးမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုလည်းမစ္စစ်ယန်ဟီလီကပြောဆိုသွားပါတယ်။မောင်တော်ဒေသလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်ကိုလည်းမစ္စစ်ယန်ဟီလီကဝေဖန်ပါတယ်။
For investigations to be truly independent, members should be independent of any institution or agency.
ဆိုဇက်စစ်ဆေးရေးကော်မရှင်ဟာအမှန်ကန်လွတ်လပ်ရမှာဖြစ်ပြီးအဖွဲ့ဝင်တွေဟာလည်းဘယ်အဖွဲ့အစည်းနဲ့မှသက်ဆိုင်ခြင်းမရှိဘဲလွတ်လပ်မှုရှိရမှာပါ။ဒါပေမဲ့မောင်နှောစုံစမ်းရေးကော်မရှင်မှာဆိုရင်စစ်တဲ့အရာရှိဟောင်းတွေမြန်မာနိုင်ငံရဲတပ်ဖွဲ့မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ရဲမှုချုပ်လည်းပါပါတယ်။ကော်မရှင်အနေနဲ့တိတ်ကိုအရေးပါတဲ့မျက်မြင်သက်တွေအထောက်အထားတွေတပ်တွေတွေအားလုံးကိုအကာအကွယ်ပေးတာမျိုးလဲလုပ်နိုင်တဲ့ပုံမတွေ့ရပါဘူး
။မောင်တော်ဒေတာတွင်ကွင်းစင်းလိလတာမှာကုလကိုစလေကသူကိုယ်တိုင်ရပ်ယူခဲ့တဲ့သူ့အဆိုအခြေအနေတွေကိုထင်ဟပ်ပြသနိုင်တဲ့ဓာတ်ပုံတွေကိုကုလလူ့အခွင့်ရေးညီလာခံမှာပြသဖို့တောင်းဆိုချက်ကိုကုလသမဂ္ဂဘက်ကပယ်ချထားတာကြောင့်ဒီဓာတ်ပုံတွေကိုသူမရဲ့ website ကနေတင်ပြသွားမယ်လို့လဲညီလာခံမှာပြောဆိုသွားပါတယ်။ရခိုင်ဒေသကလူနည်းစုတွေအပြင်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းကဒေသခံတွေအပေါ်လူ့ခွင့်ရေးချိုးဖောက်ခံရမယ့်အရေးအထူးပဲဆွေးရမကင်ဖြစ်ရတယ်လို့လဲကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုပါတယ
် I am extremely concerned by the escalation in conflict in Kachin and Shan states which is having
ကချင်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအထူးပဲဆွေးရပါတယ်ဒီဒေသမှာနေထိုင်တဲ့သူတွေအပေါ်မှာမယုံကြည်နိုင်လောက်အောင်ကိုထိခိုက်ရပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်ဘက်ကဘေးကင်းလုံခြုံရေးအတွက်ထွက်ပြေးရသူတောင်းတဲ့ချီရှိတဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အခြေအနေမှန်ကဘာတွေဖြစ်နေလဲဆိုတာလည်းမသိရပါဘူး
။မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စစ်ယန်ဟီလီရဲ့ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်တွင်းကဆစ်ရှောင်စခန်းတွေကိုတွားရောက်ခွင့်ကတ်တတ်ခံရတဲ့အပေါ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကိုမေးခွန်းထုတ်เสียဖြစ်တယ်လို့လည်းပြောဆိုပါတယ်။ဒါပေမဲ့မောင်တော်မြို့နယ်တွင်းကဒေသခံတွေနဲ့တွေ့ဆုံထားမှာတော့သူမတောင်းဆိုခဲ့တဲ့အတိုင်းအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့တွေအနီးမှာစောင့်ကြည့်ခဲ့တာမျိုးမရှိခဲ့ဘူးလို့လည်းမစ္စစ်ယန်ဟီလီကထည့်သွင်းပြောဆိုပါရယ်။ဒါအပြင်မြန်မာနိုင်ငံတွင်းကြောက်စိမ့်တူးဖော်မှုတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုကိုထိန်းသိမ်းဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမရှိစေဖို့အစိုးရဘက်ကအခိုင်အမာလုပ်ဖို့လိုအပ်တယ်လို့လည်းထောက်ပြပါရယ်။မ မြမငင်းချင်ရေလုပ်ငန်းစဉ်မှာအမျိုးသမီးတွေရက်ဖက်အဖွဲ့အစည်းတွေပို့ပြီးပါဝင်မှုရလာတဲ့အပေါ်အသိအမှတ်ပြုပေမဲ့ငင်းချင်ရေလုပ်ငန်းစဉ်ကလက်တလုံးမှာအာရော့လာတဲ့အနေအထားရှိနေတယ်လို့လည်းတင်သွင်းသွားပါတယ်။ဒါကြောင့်ငင်းချင်ရေလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူအားလုံးတို့အနေနဲ့ငင်းချင်ရေလုပ်ငန်းစဉ်မှာအင်တိုက်အားထိုက်ပါဝင်ကြဖို့လည်းတိုက်တွန်းပါတယ်။စစ်မှန်တဲ့ဒီမိုကရေစီတိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံပေါ်ထွန်းလာဖို့ကတော့အခြေခံဥပဒေကိုပြင်မရမယ်လို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မှာတင်ပြသွားပါတယ်ရှင
်။မတ်တင်ကြီးတိုက်စူးစီးတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်တရက်ဖွဲ့ဖို့အဆိုပြုချက်တွေကိုမြန်မာအစိုးရကပယ်ချလိုက်ပြီးအင်မတန်ရှုပ်ထွေးတဲ့ရခိုင်ပြည်နယ်အခြေအနေပေါ်မှာနိုင်ငံတကာကပူပြီးနားလည်မှုပေးကြဖို့မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာပြောခဲ့ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တင်ပြချက်ပေါ်မှာတုတ်ပြန်သွားတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ဆွဆွဲချက်တွေကိုလည်းအလေးနက်ထားစုံစမ်းဖြေရှင်းနေပါတယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောပါတယ်။ဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်မှာပါ။
ရခိုင်ဒေသအပါအဝင်မြန်မာနိုင်ငံလူ့ခွင့်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်ဒီအပေါ်မှာကုလသမဂ္ဂအနေနဲ့တင့်တင့်နဲ့တုံ့ပြန်ကိုက်တွယ်မှုတွေပဲလုပ်တင်တယ်လို့မြန်မာအစိုးရကုစလေမြန်မာနိုင်ငံကြီးဌာနရဲ့အကြီးအကဲဦးထင်လင်းကဒီကနေ့ကုလသမဂ္ဂလူ့ခွင့်ကောင်စီမှာပြောဆိုသွားပါတယ်။လူမျိုးရေးကန့်သတ်တွေကြားထဲကပဲမြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂထူးကုစလေမစ်ရန်ဟီလီကိုသူ့သွားလိုတဲ့နေရာတွေကိုသွားနိုင်အောင်လို့အတက်နိုင်ဆုံးဆောင်ရွက်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေဟာပြင်းထန်လွန်ပြီးတော့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတဲ့အစုပြုချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့ဦးထင်လင်းကပြောသွားပါတယ
်။ Myanmar does not accept the idea of a commission of inquiry as we are seriously addressing the allegations nationally.
နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတော့မြန်မာနိုင်ငံအနေနဲ့လက်မခံနိုင်ပါဘူး။ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့အလေးအနက်ထားစုံစမ်းဖြေရှင်းနေပါတယ်။အတိမပြုတ်နိုင်တဲ့တစ်ဖက်သက်တဲ့အချက်လက်တွေနဲ့ရွေချက်ရှိရှိဆွဆွဲချက်တွေပေါ်မှာအခြေခံပြီးလူသားမှုပေါ်ကျူးလွန်တဲ့ယာစုမှုဖြစ်နေတဲ့ဆိုတဲ့အတုံးအနှုံးကိုလက်မခံနိုင်ပါဘူး။ဥပဒေဆိုင်ရာရည်ညွှန်းချက်တွေကိုအခြေခံပြီးအမျှော်မြင်ရှိရှိနဲ့တုံးဆွဲပြောဆိုသင့်ပါတယ်
။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရားဖွဲ့ဖို့ဆိုတာကိုမြန်မာအထူးကုစလေကအကြံပြုသလိုပဲလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကလည်းတိုက်တွန်းထားတာပါ။မြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုပြည်ကိုယ့်ရဲ့ပြည်တွင်းအနေထားနဲ့ရအောင်ဖြေရှင်းနေပြီးတော့ရှုပ်ထွေးလာတဲ့ဒီအခြေအနေပေါ်မှာနိုင်ငံတကာကပို့ပြီးတော့နားလည်ဖို့လိုအပ်တယ်လို့လည်းဦးထင်လင်းကပြောပါတယ်။အကြမ်းဖက်မှုတွေဖြစ်စီတဲ့လှုပ်ဆောင်မှုတွေကိုဟန်တားနိုင်ဖို့လည်းလက်ရှိအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်နေပါတယ်လို့ဦးထင်လင်းကပြောပါတယ
်။ Myanmar has always been against dissemination of hate speech and incitement.
အမှုစကားဖြန့်တာနဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေကိုမြန်မာနိုင်ငံအနေနဲ့အမြဲပဲစန့်ကျင်ပါတယ်။အမှုစကားတွေကိုတားမြစ်နိုင်ဖို့နိုင်ငံတကာဥပဒေတွေနဲ့စီလျော်တဲ့ဥပဒေချမ်းတရက်ကိုလည်းပြင်ဆင်ရေးဆွဲနေပါပြီ
။လူ့ခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တီးခြားချမှတ်တာမျိုးကိုလိုလားဘူးလို့မြန်မာကိုယ်စားလှယ်ကပြောထားပေမဲ့လို့ EU ဥရောပသမဂ္ဂကတော့လက်ရှိမြန်မာလူ့ခွင့်ရေးအခြေအနေတွေပေါ်မှာအကြံပေးတိုက်တွန်းချက်တွေပါဝင်မဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်နိုင်ဖို့ပြင်ဆင်နေပါတယ်။ဒါကလည်းမြန်မာအပါအဝင်သက်ဆိုင်ရာအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာပါလို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ကပြောခဲ့ပါတယ်။
The European Union has engaged with the government, states,and other stakeholders
လူခွင့်ကိုယ်စားလှယ်ဆက်ထားရှိတဲ့ဥရောပသမဂ္ဂအနေနဲ့အခုလူခွင့်ကောင်စီကနေမြန်မာအရေးဆုံးဖြတ်ချက်တည်းချမှတ်နိုင်ဖို့အစိုးရရောအခြားနိုင်ငံတွေအားလုံးနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ
်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့လူခွင့်ကောင်စီမှာနိုင်ငံကိုယ်စားလှယ်ရဲ့ဒီကနေ့တုံ့ပြန်ဆွေးနွေးကြရမှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အခြေအနေပေါ်မှာအများစုကစိုးရိမ်ကြောင်းဖော်ပြခဲ့ကြသလိုပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစီရေးပရိပခါတွေတိုးမြင့်လာတဲ့အခြေအနေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောပါတယ်မြန်မာအစိုးရရဲ့ညီညွတ်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်ဖို့နဲ့အစုဖွဲ့အားလုံးပေါင်းပတ်သက်နိုင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ OIC Islamic နိုင်ငံများပူးပေါင်းဆောင်ရည်အဖွဲ့ရဲ့ကူစားပါကစ္စတန်နိုင်ငံကူစလေကတော့မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးဖြစ်လာစေဖို့အလေးနဲ့တိုက်တွန်းသွားပါတယ
်။ We call upon the government of Myanmar to respect its obligations under the international law.
နိုင်ငံကဥပဒေတွေနိုင်ငံကလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့လူခွင့်ရေးစာချုပ်စာရမ်းတွေမှာရေးသားပြဋ္ဌာန်းထားတာတွေကိုလေးစားလိုက်နာဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တရားဥပဒေစိုးမိုးရေးအတိုင်းကျင့်ကြံဆောင်ရွက်ကြဖို့နဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်သူတွေကိုအရေးယူနိုင်ဖို့ပ
ါဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံအနေနဲ့ဥပဒေအတော်များများကိုပြင်ဆင်ဖျက်သိမ်းတာအထူးဖြစ်ဆိုရင်တော့ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာတွေကိုအစိုးရတည်းရဲ့တနစ်တာကာလအတွင်းမှာဆောင်ရွက်ခဲ့သလိုပဲနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလူလတ်ခွင့်ကိုအာမခံတဲ့ဥပဒေတက်ကိုမကြသေးခင်ကပဲပြန်နှံ့နိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်ဦးတင်နှင်းကဒီလူ့ခွင့်ကောင်စီကိုပြောသွားပါတယ်ရခိုင်ပြည်နယ်အရေးဖြေရှင်းမှုနဲ့ပတ်သက်လို့တော့ကုလသမဂ္ဂအတွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးတော့ဆောင်ရွက်နေတာရှိသလို နိုင်ငံမဲ့ဖြစ်နေသူတွေအရေးဖြစ်ရှိနိုင်ဖို့နိုင်ငံသားစီစီရေးလုပ်နေပြီးတော့ဒေသခံတွေနားလည်နိုင်မဲ့ဘာသာစကားနဲ့ရေဒီယိုအစီအစဉ်တရက်ကိုလည်းထုတ်လွှင့်ပေးနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်။မောင်နှော်ကြီးဆူရကော်မရှင်အနေနဲ့ကလည်းမကြခင်အချိန်တွင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ
။ကိုသားညုံဖြစ်ပါတယ်။ကုလလူအခွင့်အရေးကောင်စီမှမြန်မာအရေးအပြန်အလှန်ဆွေးနွေးမှုတွေကိုတင်ပြပြီးမှတော့တရုတ်နယ်စပ်စစ်ပွဲတွေပဲကြည့်ရအောင်ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကူကန်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အတွက်တရုတ်မြန်မာနယ်စပ်နှစ်မိုင်ဧရိယာအတွင်းတရုတ်နိုင်ငံသားတွေခီးမသွားကြဖို့လုံခြုံရေးသတိရှိကြဖို့သူ့နိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေဘက်ကသတိပေးထားပြီးနယ်စပ်တစ်လျှောက်တပ်လှန်ထားပါတယ်။အခုလိုတရုတ်မြန်မာနယ်စပ်မြင်းတစ်လျှောက်ဆစ်ဖြစ်နေတဲ့အတွက်ရာနဲ့ကြီးတဲ့ဆစ်ပြေးဒုက္ခတွေတွေထွက်ပြေးနေရစေဖြစ်သလိုနယ်စပ်လုံခြုံရေးအတွက်နှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြပါမယ်။
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်ကိုကန့်တက်နှင့်မြန်မာတက်တို့ကြားလက်တလောတိုက်ပွဲတွေကြောင့်နယ်စပ်ကျော်ပြီးတရုတ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကျနေလို့မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံဘက်ခြမ်းနှစ်မိုင်အတွင်းကိုတရုတ်နိုင်ငံသားတွေမသွားကြဖို့တရုတ်တာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားတဲ့အကြောင်းနယ်စပ်သတင်းတွေမှာဖော်ပြပါတယ်။နယ်စပ်တစ်လျှောက်တိုက်ပွဲကိုပိုပြီးအရှိန်မြင့်လာတဲ့အတွက်လောက်ကင်မျိုးကတောင်းတကြောင်ကိုအစိုးရတပ်ဖက်ကပစ်တဲ့အမြောက်ကြီးထီလို့တရုတ်ကျောင်းဆရာတဦးသေဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးဒီသတင်းကိုအတီးပြုနေစေဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောလိုက်ပါတယ
်中方高度关注缅北冲突造成中方人员伤亡我们也向缅方提出了严正的交涉
ကိုကပြိပခါမှာတရုတ်ကျောင်းဆရာတဦးသေဆုံးသွားတယ်ဆိုတဲ့သတင်းကိုသူတို့သိထားတယ်အဲ့ဒီသတင်းကိုအခုအတီးပြုနေစေဖြစ်တယ်တရုတ်နိုင်ငံသားထိခိုက်သေဆုံးတာရှိထားတဲ့မြန်မာမြောက်ပိုင်းပြိပခါပေါ်တရုတ်နိုင်ငံအနေနဲ့အထူးပဲစိုးရိမ်ပါတယ်မြန်မာနိုင်ငံဘက်ကလည်းကန့်ကွက်ကြောင်းတရားဝင်ပြောထားပြီးပါပြီတိုက်ခိုက်နေတာတွေကိုချစ်ချစ်ရက်ပစ်ပါနေဆက်ဒေသမှာဖြစ်နေသမျှအခြေအနေတွေအားလုံးကိုပြန်ပြီးထိန်းသိမ်းပါမြန်မာနိုင်ငံထဲမှာရှိတဲ့တရုတ်နိုင်ငံသားတွေနဲ့အဖွဲ့အစည်းတွေဘေးကင်းလုံခြုံစေဖို့မိမိတို့တိုက်တွန်းပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပွာချုံရင်းကဒီကနေ့လုတ်တဲ့တရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့အခုလိုတရုတ်မြန်မာနယ်စပ်မြင်းတစ်လျှောက်နားမှာဖြစ်နေတဲ့ကိုကန့်တက်နဲ့မြန်မာစစ်တပ်တို့ကြားစီးရဲတင်းမာမှုတွေနဲ့ပတ်သက်ပြီးနယ်စပ်လုံခြုံရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးပြောခွင့်ရဦးစောထေးကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့ဒီဘက်မှာဖြစ်နေတဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တရုတ်ဘက်မှာလည်းသိရမှုတွေရှိပါတယ်နံပါတ်၁ကဒုက္ခသည်တွေအဲ့ဒီဟိုလင်းရောက်သွားတဲ့ကိစ္စဖြစ်ပါတယ်နံပါတ်၂ချက်ကအဲ့ဒီနယ်စပ်ဒေသတည်နေမှုအားနည်းတဲ့ပြဿနာဖြစ်ပါတယ်နံပါတ်၃ချက်ကနှစ်ဖက်ဒီလိုတိုက်ပွဲဖြစ်တဲ့အခါမှာဥပဒေပဲပြစ်တဲ့အားတွေကဥပဒေပဲဆိုတော့အဲ့ဒီဥပဒေရောက်သွားတယ်လို့ကျွန်တော်တို့ပြောတာရှိတယ်အကျိုးအနေနဲ့ပြောလို့ဒီဘက်မှာတော့ကျွန်တော်တို့ကတက်မတော်ဘက်ကတော့ပြန်ပြီးကြည့်တော့တက်မတော်ဘက်ကတော့မကြောက်ဘူး။ဟောတော့2015ခုနှစ်ဖြစ်စဉ်မှာပဲတရုတ်ဘက်ကနေပြီးတော့ဘယ်လိုမျိုးကြားတယ်ဆိုတဲ့ဖြစ်စဉ်တွေဖြစ်ခဲ့တယ်။ဖြစ်ခဲ့တဲ့အတွက်ပြန်ပြီးတော့စီးပစ်တဲ့အခါမှာအဲ့ဒီထွက်ပြေးသွားတဲ့ဒီလက်နက်ကိုင်ဖွဲ့တွေကအဲ့ဒီမြန်မာတက်မတော်ကနေပြီးတော့သိမ်းဆီးထားတဲ့သိမ်းဆီးရမိတဲ့ခရမ်းအနေနဲ့ဒီဘက်ကိုတရုတ်ဘက်ကိုထင်အောင်ပြစ်လိုက်တာရှိတယ်။အဲသူတို့ရဲ့လိုလားချက်ကတော့ဒီတိုက်ပွဲဖြစ်နေတာနဲ့တရုတ်မြန်မာဆက်ဆံရေးထိခိုက်အောင်ဒီအောင်တမားပြအောင်ဆင်ရင်ဘယ်မှာအောင်ဆိုတော့သဘောမျိုးနဲ့တိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေရှိရပါတော့အခုအဲ့လိုမျိုးမဖြစ်အောင်ကျွန်တော်တို့နိုင်ငံသားမှာစက်မလို့ချင်းအချင်းချင်းကြားမှာဆိုရင်တော့ကျွန်တော်တို့လင်ချန်းစစ်တွေကနဲ့ဒီတက္ကသိုလ်လောက်ကိုင်ဆက်ဆံရစစ်တိုင်းဌာနချုပ်နောက်ဒီဘက်မှာဆိုရင်ကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနနဲ့တရုတ်တန်ရုံးကိုဒီလိုမျိုးဆက်ဆက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်ပြောရရင်တော့ခြုံရောရရင်တော့ဦးအောင်ဆောင်မှုရှိပါတယ
်တရုတ်မြန်မာနယ်စပ်ကကိုကန့်တိုက်ပွဲနဲ့ပတ်သက်ပြီးတရုတ်ဆိုရဘက်ကလက်ရှိကင်တွဲဆောင်ရွက်နေတဲ့အခြေအနေကိုတော့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာသုံးသပ်နေတဲ့ဒေါက်တာလှကျော်စောကအခုလိုပြောပါတယ
်တရုတ်ကျောင်းဆရာတယောက်သေးတယ်ဆိုတာဒီကတော့ဟုတ်တယ်ဒါပေမဲ့မြန်မာသွားထိတာလဲဆိုတော့ဗမာပြည်ဘက်မှာအဲ့ကိုကန့်ကသူတို့ရွာလေးတရွာရှိတယ်နယ်စပ်ရွာလေးဟုံလင်ဆိုတဲ့ရွာကလေးအဲ့ရွာကဖိတ်ထားတဲ့ကျောင်းဆရာတရုတ်ပြည်ကကျောင်းဆရာအဲ့ရွာကိုဗမာစစ်တပ်ကဘုံကျဲတာမှပြေးသွားတာကျောင်းသားတွေလည်းတော်တော်များများထိတယ်လေအဲ့ဒါကြောင့်မို့နယ်စပ်ဒေသမှာနေတာထိုင်တာတွေယူဆိုင်ဖို့တရုတ်ကပြောနေတာဖြစ်တယ်နောက်တစ်ခုကတရုတ်စစ်တပ်ကလည်းအခုတက်လှန်ထားတဲ့အဲ့နယ်စပ်ကိုလေနောက်တော်တော်များများလည်းဆင်းသွားပြီလို့ပြောတယ်ကြီးနယ်တက်ကအဲ့ဒီဘက်ကိုဆင်းသွားတယ်လို့ကြားတယ်
အခုလက်ရှိမှာတော့လောက်ကိုင်းမျိုးအနီးဝန်းကျင်နဲ့နေဆက်တစ်လျှောက်မှာတိုက်ပွဲတွေကဆက်ပြီးပြင်းထန်နေစေဖြစ်တာမို့မြန်မာဘက်ခြမ်းရောတရုတ်ဘက်ခြမ်းကယာယီခိုလုံရေးစခန်းတွေရှိရာကိုစစ်ပြေးဒုက္ခသည်တွေတွားရောက်ခိုလုံနေကြပါတယ်။ဒီကြိမ်တိုက်ပွဲမှာတော့တရုတ်ဘက်ကမြန်မာဘက်ကပြေးလာတဲ့ဒုက္ခသည်အများအပြားကိုလက်ခံကူညီဆောင်ရွက်ပေးနေတယ်လို့ဒေါက်တာလှကျော်စောကပြောပြပါတယ်
။ဒီတစ်ခေါက်ကထူးခြားတာကဝင်လာသမျှဒုက္ခသည်တွေကိုသူတို့လက်ခံတာပဲ။ အခုနောက်ဆုံးအချိန်ညရဒီနေဆက်ကိုရောက်လာတာကိုကန်ကရောက်လာတဲ့ဒုက္ခတွေပေါင်း6000လောက်ရှိတယ်လို့တောင်ကြားရတယ်အခုနောက်ဆုံးရတဲ့တည်းအဲ့6000နဲ့မှဆိုရင်အကုန်လုံးသူတို့နေဆက်မှာဒုက္ခတွေစခန်းတွေဖွင့်ပေးထားပြီးတော့လူမှုကူညီအဖွဲ့တွေနဲ့နေထိုင်ရေးပါကြီးအကုန်စီစဉ်ပေးနေတယ်လို့ကြားတယ်
ဒီလိုတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကနေစပြီးလောက်ကင်မြို့နယ်နဲ့ကုန်းချမ်းမြို့နယ်တွေထဲမှာည9နာရီကနေမနက်6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုလည်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါ။တရုတ်မြန်မာနေဆက်ကနေနာဂဒေတာအခြေအနေကိုလည်းပြောပြခြင်းပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအသက်6နှစ်အောက်ကလေးငယ်တွေအပါအဝင်လူ14ဦးဟာသတင်းမီဒီယာတွေမှာဖော်ပြနေသလို TB ရောဂါကြောင့်သေဆုံးသွားတာမျိုးမဟုတ်ပဲပြင်းထန်တဲ့ virus ပိုးကြောင့်ဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။အဲ့ဒီသေဆုံးမှုနဲ့ပတ်သက်လို့နာဂဒေတာကိုကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်သွားရောက်ကွင်းဆင်းလေ့လာနေတာပါ။ VOA သတင်းတော့မမင်းမြစ်ခိုင်ကသတင်းပေးပို့ထားပါတယ်
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာပြီးခဲ့တဲ့နှစ်လအတွင်းအသက်6နှစ်အောက်ကလေးငယ်တွေအပါအဝင်လူ14ဦးသေဆုံးတာဟာသတင်းမီဒီယာတွေမှာဖော်ပြသလိုနာသာရှည် TB ရောဂါကြောင့်မဟုတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောလိုက်ပါတယ်။လက်ရှိနာဂဒေတာမှာ TB ရောဂါကူးစက်ခံရသူတချို့ရှိပေမဲ့ပြီးခဲ့တဲ့လပိုင်းအတွင်းလူ14ဦးသေဆုံးမှုကတော့ TB ရောဂါကြောင့်မဟုတ်ပဲပြင်းထန်တဲ့ virus ပိုးကြောင့်ဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာန TB ရောဂါစီမံကိန်းရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာစီတူအောင်ကပြောပါတယ်။
အဲ့တော့လူတွေကအခုအချိန်နေမှားနေကြတာပေါ့။သတင်းစာတွေကလည်းရေးတာမှားကြတယ်။ဆောင်းပါးတွေကြာနေတယ်လည်းရေးတာမှားကြတယ်။အဲ့သေတာဒီ TB ကြောင့်မဟုတ်ပါ။ရိုးရိုးဒီ virus cause ကြောင့်ပါနော် virus cause ပါအဲ့တော့ဖြစ်နေတယ်တော့ viral pneumonia ပေါ့ကွယ် TB ကတော့ airborne disease ဆိုတော့နှာခေါင်းပါတဲ့လူတိုင်းကူးနိုင်တယ်ကွယ်နော်လေးကနေတစ်ဆင့်ပြတ်တယ်ကွယ်ပြတ်နိုင်ရင်တော့အတူတူပဲဒါပေမဲ့ချက်ချင်းမပြီးဘူ
း TB ယောဂါဆိုတာနာတာရှည်ယောဂါဖြစ်တာကြောင့် TB ကြောင့်ရုတ်တရက်သေဆုံးတာမျိုးမဖြစ်နိုင်ဘူးလို့သူကဆိုပါတယ်လက်ရှိမှာတော့ပြည်သူ့ကျန်းမာရေးဦးစီးဌာနကနာဂဒေတာကို mobile team ဆေးလွှတ်ပြီးကွင်းဆင်းစစ်ဆေးမှုတွေလုပ်နေသလို TB ယောဂါကူးစက်ခံရမှုရှိမရှိနဲ့ပတ်သက်လို့လည်းစမ်းသပ်စစ်ဆေးမှုတွေလှုပ်ဆောင်နေတာပါကျမ်းမာရေးဝန်ထမ်းတွေအနေနဲ့နာဂဒေတာမှာစုစုပေါင်းလူ400လောက်ကိုစမ်းသပ်စစ်ဆေးမှုတွေလုပ်ခဲ့သလို TB ရောဂါနဲ့ပတ်သက်ပြီးတန်တရာရှိသူအယောက်40ကိုတော့တလိပ်စစ်ဆေးမှုတွေလုပ်ထားတယ်လို့ဆိုပါတယ်။နာဂဒေတာရဲ့ TB ရောဂါကူးစက်ခံရမှုအခြေအနေနဲ့ပတ်သက်လို့မကြာခင်ရက်ပိုင်းတွင်အသေးစိတ်သိရမှာဖြစ်ပြီးပြည်သူ့ကျန်းမာရေးဦးစီးဌာနကဆေးလွတ်တဲ့ mobile team အနေနဲ့ကတော့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်တချို့ကျေးရွာတွေကိုမသွားရောက်နိုင်ဘူးလို့ဒေါက်တာစီတူအောင်ကပြောပြပါတယ်။
အဲ mobile team ကစပ်ပလော့ကြီးွာထိတယ်အဲ့ထက်ထပ်သွားလို့မရတော့ဘူးသူတို့အဲ့လောနောက်ကုန်းဆိုရဲရွာထိကိုမရောက်ဘူးကွာလောနောက်ကုန်းဆိုရဲရွာမှာဖြစ်တာလေအဲ့ရွာထိကိုကျွန်တော်ဓာတ်မှန်ဆက်တွေတွဲမရဘူးအဲ့ဓာတ်စုမိုက်ခရိုစကုပ်နဲ့ပဲသွားရတယ်ကျွန်တော်ဟောဒါမဲ့ဆရာဝန်တယောက်ပြတ်သွားတယ်ဆရာဝန်တယောက်နဲ့တခွဲချွန်ကျင်နှစ်ယောက်ပါသွားတယ်ဆိုတော့သူတို့ကမနေ့ချင်းလောက်မှသူတို့ကလက်ဟင်ကိုပြန်ရောက်ပါအဲ့သူတို့ပြန်ရောက်တဲ့အချိန်ကျမှခုနဗနေရွာရောက်ခဲ့တယ်လူဗနေရောက်ရှစ်ပေးခဲ့တယ်ဓာတ်မှန်ဗနေရောက်ရက်ခဲ့တယ်ခလိပ်ဗနေရောက်ရှစ်ပေးခဲ့တယ်ဒီလူနာပနေရောက်တွေ့ခဲ့တယ်။အဲ့တရင်မှန်လေးတွေရမှာ
။ပြီးခဲ့တဲ့နှစ်လအတွင်းလဟေမြို့နယ်တွေးထွေနောက်ကုန်းကျေးရွာအုပ်စုလောနောက်ကုန်းနယ်လောနောက်အင်းကျေးရွာတွေကလူ14ဦးသေဆုံးခဲ့တာဖြစ်ပြီးလက်ရှိအချိန်ထိတော့ထပ်ပြီးသေဆုံးသူမရှိသေးပါဘူး။နာဂဒေတာရဲ့ကျန်းမာရေးစောင့်ရှောက်မှုအခက်ခဲနဲ့ပတ်သက်လို့နာဂကိုပိုင်အုပ်ချုပ်ခွင့်ရဦးစီးဥက္ကဋ္ဌဦးကဲဆိုင်ကအခုလိုပြောပြပါတယ်
။ကျန်းမာရေးစောင့်ရှောက်တာဒီဆရာတွေကျန်းမာရေးဝန်ထမ်းတွေရှိတဲ့နေရာမှာတော့ကောင်းပါတယ်။ဒါပေမဲ့ကျွန်တော်ဒေတာလည်းလမ်းပတ်ဆက်တွေခက်ခဲတဲ့ခါကျတော့ဒီအတိုင်းမှာကျမရဲ့ဝန်ထမ်းမရှိဘူးပေါ့လေအဲ့ဒါတကူတော့အားနည်းချက်ပေါ့လေအဲ့ဒါလေးပါ
ပြီးခဲ့တဲ့2016ခုနှစ်အတွင်းဝတ်သက်ကူးဆက်ယောဂါကြောင့်နာဂဒေတာလဟေဒုံဟီးနဲ့နန်ယွန်းမြို့နယ်တွေမှာလူအမြောက်များသေဆုံးခဲ့ပြီးနောက်ပိုင်းမှာမှအစိုးရအနေနဲ့နာဂဒေတာကျန်းမာရေးစောင့်ရှောက်မှုအားကောင်းဖို့စီမံချက်တွေရေးဆွဲပြီးအကောင့်ထယ်ဖော်မှုတွေစတင်လှုပ်ဆောင်လာတာလည်းဖြစ်ပါလိမ့်ရှင
် VOA သတင်းတော့မမမြစ်ခိုင်တင်ပြခဲ့တာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တရားချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တင်းနာနေညပြည့်အစီအစဉ်တွေကိုည10နာရီအထိလိုင်းနံပါတ်25 kilohertz 11965လိုင်းနံပါတ်32 kilohertz 9339လိုင်းနံပါတ်51 kilohertz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
လက်နက်ကင်တပ်ဖွဲ့ဆစ်ဆစ်ဆိုရင်ပြည်တွင်းစစ်တွေအတွန့်ရှိအောင်မွေးမြူမထားတင်ပါဘူးငញ្ញမ်းရေးရအောင်တိဆောက်နေရပါလိမ့်မယ
်သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာပရဟိတဆောင်ရွက်နေတဲ့တပ်မတော်အရာရှိဟောင်းဦးနေမျိုးစဉ်ရဲ့အမြင်တွေကိုကြားရမှာမယ်အခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံအတွင်းကအစားသုံးသူတွေလုံခြုံစိတ်ချမှုပိုတိုးလာစေအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေမလကုံနောက်ဆုံးထားပြီးဖော်ပြပေးဖို့ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကိုယ်ကျေရေးဦးစီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ် FDA ကလက်ရှိဆောင်ရွက်နေတဲ့အစားအသုံးသူများလုံခြုံစိတ်ချရေးဆိုင်ရာလုံဆောင်ချက်တွေအကြောင်းကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်မှာကိုဇော်ဝင်းလှိုင်ကတင်ပြမှာဖြစ်ပါတယ
် FDA အနေနဲ့ပေါ့နော်အခုဒီအပိုင်းထဲမှာအစားအသောက်ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်ဟိုစားတောက်ကုန်တွေမှာသူတို့ရဲ့ကုန်မတစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါသေချာစနစ်တကျပေါ်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြားပါတယ်ဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
ဆရာအဲ့ဒါဒီလိုပါခင်ဗျကျွန်တော်တို့ဒီ food safety management ပေါ်ဆရာရဲ့ food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျ traceability လေအဲ့တော့ကျွန်တော်တို့က traceability ကကွန်ပျူတာစီးပီးတဲ့သိအရေးကြီးပါလေဗျာအရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပုံမှာ US FDA style ပေါ့ဆရာရေပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကစိတ်ချသွားပြီကျွန်တော်ဝင်ကြီးကလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကသိသဘောကျတယ်ဗျာကျွန်တော်ဝင်ကြီးကအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ထောက်ခံခြင်းအမှတ်ဒုမဟုတ်လောလောဆယ် license ပေးနေတဲ့စက်မှုဒါမှမဟုတ်စီပင်ကလိုင်းစင်းအမှတ်ပေါ့အဲ့တော့လေးကိုကျွန်တော်တို့ master 30တည်းရဲ့နောက်ဆုံးထားပြီးတော့ locally produce food stuffs တွေပေါ့ဗျာအဲ့မှာရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရေ
ဟုတ်ကဲ့
အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုသတ်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တုံမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လုပ်မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံခြားနေတွင်းနေဟာဒီကတော့တိတ်ပြဒနာအများကြီးမရှိဘူးဆရာသူတို့ကများသောအားဖြင့်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေအကျင့်မရှိတဲ့အခါကျတော့သူတို့ကအဲ့ကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာနော်နိုင်ငံခြားကတွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွှန်ကြားချက်မတိုင်မီသူတို့တွေကတစ်နှစ်စာ stop ပြပါလေတွင်းတာရှိတယ်ဆရာတစ်နှစ်စာလို့ရှစ်လစာလို့သူ stop တွေတွင်းနေတယ်အဲအဲ့ဒီခါမျိုးတွေကြတော့သူတို့အပေါ်မှာသူတို့ရဲ့တစ်နှစ်စာရှစ်လစာတွင်းထားတဲ့အပေါ်မှာခုနကပြောတဲ့အချက်တွေမဖော်ပြမိသေးတာလေးရှိတယ်ဆရာရှိတော့သူတို့ကအဲ့အတွဲအချိန်ကာလလေးရှစ်လတန်းဒီ6လတန်းဒီပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလိုတောက်ဆိုကြလေးတွေနည်းနည်းရှိရဲ့ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့အတွင်းကျွန်တော်ခုကျွန်တော်တို့တိုင်းပြည်မှာ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy develop လို့ဖို့ကျွန်တော်အခု workshop လုပ်နေတယ်ဆရာအခု6ရက်9ရက်2ရက်ဒီနေ့ဆိုရင်ဒါ last day ပါဗျာ
ဆရာအဲ့ဒါနေပြည်တော်မှာလုပ်တာလားဆရာ
နေပြည်တော်မှာဆရာနေပြည်တော်မှာအဲ့ဒါပြီးရင်နှစ်ပတ်ချမယ်ဆရာနှစ်ပတ်ချပြီးရင် national food safety management and implementation workshop အဲ့ဒီမှာ all inclusive ဘောပါလီမန်ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေ stakeholders အားလုံးပေါ်ဆရာရဲ့အဲ့ဒါတွေကျွန်တော်ထပ်လုပ်မယ်ဆရာအခုလည်းပဲကျွန်တော်တို့ကဒီကိစ္စတွေကိုကျွန်တော်ပုံမှန်လုပ်ရမယ် FDA ပုံမှန်လောက်အောင်ပဲကိစ္စတွေကိုလုပ်နေပါတယ်ဆရာပို့ပို့ပြီးစနစ်ကြအောင်ပို့ပြီးတော့ခုနပြောတဲ့အခက်အခဲလည်းတင်ပြနိုင်အောင်ကျွန်တော်တို့ထပ်လုပ်မယ်သဘောပါဆရာရဲ့
အဲ့တော့စောစောကသူတို့ဘက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်ဘာလဲဆိုတော့ရုတ်တရက်ကြီးအခုလိုမျိုးပြောင်းဖို့သူတို့ဒစိမ့်တွေပြန်ရိုက်ဖို့လို့အတီးကြာနောက်ပြီးတော့ပြပစောစောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးရှင်လဲလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမှထင်နေဆရာဆိုလိုချင်တာကတော့အချိန်ဇာတ်ကိုပေါ့ timeline ကိုပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗျာ
FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားဆွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားဆွဲတာပါလဲဆရာ
နံပါတ်1ကတော့ကျွန်တော်တို့အစားအသောက်မှာစီကိစ္စတွေဟိုမဟုတ်တာလုပ်တာလေးတွေတွေ့တယ်ပေါ့ဆရာစီကိစ္စတွေရောတရားမဝင်ရောတာတို့လိန်ရောင်းတာတို့မတတ်တဲ့စီကိုတန်တရာလုပ်တာတို့ဒါလေးကျွန်တော်အစားအသောက်ဥပဒေအရတရားဆွဲပါတယ်နော်နံပါတ်1ကတော့ဆေးဝါးရပါဆရာပိုရက်လုံးနဲ့ဆေးဒီအဆင်မမီတဲ့ဆေးဒီအဲ့ဒါတွေကိုစက်ရောင်းနေဆရာရယ်စက်ရောင်းနေမှတ်ပုံတင်မရှိတဲ့ဆေးဒီကိုရောင်းနေအဲ့ကိစ္စတွေလည်းများပါလေဆရာတတိယချက်ကတော့ cosmetic ပေါ့ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီမှာ notify မလုပ်ဘဲနဲ့သူ့ဘာသူရောင်းတဲ့ကိစ္စတွေတာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါလေးကျွန်တော်တို့တရားစွဲပါလေဆရာ
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးစည်းသုံးတဲ့ကိစ္စတွေအစားသောက်မှာဆိုးစည်းသုံးတဲ့ကိစ္စတွေတရားဆွဲတဲ့မှာပါပါတယ်ဆရာဆိုတော့ဒါလည်းကျွန်တော်တို့ကဟိုရမ်းပြီးမဆွဲဘူးဆရာဒီစီမံခန့်ခွဲမှုနီးလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားဆွဲတယ်စီမံခန့်ခွဲမှုဆိုတော့သူ့ကိုတွေ့လို့ရှင်ပညာပေးတယ်သူ့ပစ္စည်းကိုသိမ့်တယ်ဖြည့်ဆည်းတယ်ဝန်ခံလက်မှတ်ထိုးတယ်ဒါကကျွန်တော်တို့စီမံခန့်ခွဲမှုနီးလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကရုံးတင်တရားဆွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါတယ်ဆရာ
တရားဆွဲတဲ့အဆင
့် admission နဲ့ finalization ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အဆင့်ရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအဆင့်တွေအထီကိုရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ company တွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့အခွင့်အာဏာကကျွန်တော်ကယုံတင်တရားဆွဲပြီးကျွန်တော်အခွင့်အာဏာကုံသွားတယ်ဆရာရေဥပဒေရအပြစ်ပေးတာကြတော့တရားရုံးကနေပြီးတော့ဆုံးဖြတ်ပြီးအပြစ်ပေးပါတယ်ဆရာတရားရုံးကဘယ်လိုအပြစ်ပေးတယ်ဆိုတော့ကျွန်တော်ပြောပါလို့ကျွန်တော်တရားရုံးနဲ့ညှိနေပါတယ်ဆရာညှိတော့တရားရုံးကသူတို့မှာတဲ့အဲ့လိုသူတို့ဆုံးဖြတ်ချက်ကိုကျွန်တော်တို့ပေးဖို့အလိုလျောက်တော့မပေးဘူးတဲ့ခင်ဗျားသိကြလို့ရှိရင်ဝန်ကြီးဌာနကလည်းတဆင့်တောင်းဆိုလို့ရှိရင်တော့သူတို့စီစီပြီးပေးမယ်လို့ကျွန်တော်ပြန်ကြားတယ်ဆရာအဲ့တော့သူတို့ထောင်ချသလားဒဏ်ရဲသလားဆိုတာကြတော့ကျွန်တော်အဲ့ဒါအကုန်လုံးမသိရဘူးဆရာ
ဒါအမှန်မှန်သိတင်တာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို FDA ကတရားဆွဲပြီးတော့ဥပဒေအရတရားရုံးကနေပြစ်ဒဏ်ချလိုက်တယ်ဒဏ်ရလိုက်တယ်ဆိုရင်တိသွားတယ်ဆိုရင်ကြံတဲ့လူတွေလည်းဒါလှုပ်ရဲမှာမဟုတ်တော့ဘူးလေဒါဟိုပါ example နမူနာယူလို့ရတာပေါ့နမူနာအနေနဲ့ပြလို့ရတာပေါ့အ
ဲ့ဒါအဲ့တံပိုးကိုကျွန်တော်လိုချင်လို့ကျွန်တော်တောင်းဆိုတယ်ဗျအမှန်အဲ့လိုဖြစ်တင်တာပေါ့ဗျာစလုံးမိုင်းတဲ့ကိုသတင်းစာထဲမှာဘာဖြစ်လို့ဒါအပြစ်ပေးလိုက်တယ်ဘလောက်ပြစ်ပေးတယ်ဆိုတာမျိုးတရားရုံးကကြီးညာပြီးရင်ပိုကောင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်ခုတော့ကျွန်တော်တို့ညှိကြနိုင်ကြပြောကြဆိုကြကျွန်တော်လည်းတောင်းဆိုပေါ့ဗျာတို့တော့လုပ်နေပါလေဗျာ
ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍအပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်ဖေဖော်ဝါရီလ29ရက်ကနေမတ်လ2ရက်နေ့ထိစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပခဲ့တဲ့ Mobile World Congress ပြပွဲကြီးကိုမြန်မာနိုင်ငံက ICT လုပ်ငန်းရှင် Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုထွန်းထွန်းနိုင်တွားရောက်လေ့လာခဲ့ပါတယ်။ Mobile Phone Internet နဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုပြီးခဲ့တဲ့အပတ်ကတင်ပြခဲ့ပါတယ်။အခုအပိုင်းနှစ်မှာတော့အဲ့ဒီပွဲကရတဲ့အကြံဉာဏ်ဤပညာတွေကိုမြန်မာစိုက်ပျိုးရေးကျန်းမာရေးနဲ့ဘဏ်လုပ်ငန်းစနစ်တွေမှာပြန်အသုံးချနိုင်မယ့်အကြောင်းကိုကိုထွန်းထွန်းနိုင်ကပြောပြပါတယ်။မဆုမြတ်မွန်ကမေးမြန်းထားတာပ
ါ။ဒီနှစ်နီလာခံရဲ့သူတို့အဓိက theme ခုနှစ်ခုကဒီ content and media ဆိုတဲ့အပေါ်မှာသူတို့အခြေခံထားတယ်လေ။ဆိုတော့ကိုထွန်းထွန်းနိုင်တို့အခုလုပ်နေတာကလည်းဒီ mobile phone ပေါ်အခြေခံပြီးတော့မှဒီကနေတစဉ် content တွေကိုလူတွေစီကိုဖြန့်ဝေပေးတဲ့လုပ်ငန်းကိုလုပ်နေတယ်ဆိုတော့ဒီကနေပြီးတော့ကိုလုပ်ငန်းအတွက်ပေါ့နော်လက်ရှိလုပ်နေတဲ့လုပ်ငန်းတွေတားရိုက်သက်ဆိုင်တဲ့ဘလို့အကျိုးတွေအများကြီးရလာတယ်လို့ပြောနိုင်ပါလဲရှင့
်ဟုတ်ကဲ့အဓိကတော့ तू ကဟိုဒီနေ့က content ဖြစ်တဲ့အတွက်ကြောင့် तू ကဒီ mobile phone ပေါ်မှာတုံးတဲ့ application တွေတော်တော်များများပါတယ်ခင်ဗျအဲ့ဒီမှာဒီ hall 6ခုရှိတဲ့အထဲမှာကျွန်တော်တို့ hall 1 hall 2 hall 3က company အကြီးကြီးပြကြတယ်ပေါ့ ဟိုမှာဟောဝမ်ဆိုလို့ရှိရင်ဝါဝေးတို့ဒဲလ်တို့အလိုဟာမျိုးဒီအမေရိကန်ကုမ္ပဏီတရုတ်ကုမ္ပဏီကြီးတွေပြ 2-3 team ပြကြတယ်ဒဲလ်ကိုပြကြတယ်7နဲ့8နဲ့တခုလုံးကသူကဘာပြလဲဆိုတော့အဲ့ဒီ application တွေနဲ့ content တွေကိုပဲပြတယ်ခင်ဗျာဆိုတော့ application တွေနဲ့ content တွေပြတဲ့အချိန်မှာသူကဒီဖုန်းထဲမှာကျွန်တော်တို့ကဒီအကုန်လုံးကဒီ content ကအကုန်ပါသွားပြီဟိုခုနကကျွန်တော်ပြောသလိုပဲကျမ်းမာရေး content ပါတယ်ပညာရေး content ပါတယ်နောက်တစ်ခါ social content ပါတယ်ဒီဘောကပဲအကုန်လုံးလုပ်တဲ့ content တွေကသူတို့စီမှာဟိုနိုင်ငံစုံကအစတီထွင်ကြတယ်နောက်တစ်ခုကဒီမှာဘာတွေ့လာလဲဆိုတဲ့အခါကျတော့သူကနိုင်ငံအလိုက်ကိုသူကဘူးလီတွေရှိတယ်ခင်ဗျဟို pavilion တွေရှိတာပေါ့ဥပမာ Spain ဆိုလို့ရှိရင် Spain က Spain နိုင်ငံမှာရှိတဲ့ဒီ SME အသေးလေးတွေအတွက်ကိုသူကဟိုစပွဲသေးသေးလေးတွေလုပ်ထားတယ် Israel ဆိုလည်း Israel အလိုဟာမျိုးလုပ်ထားတယ် Canada ရှိတယ် UK ရှိတယ်အဲ့ဒါပြင်သစ်ရှိတယ်အလိုဟာမျိုးတွေရှိတယ်ပေါ့ဆိုတော့အဓိကတော့ဘာလဲဆိုတော့ကျွန်တော်တို့ကတော့အကုန်လုံးကြီးကတော့ကျွန်တော်တို့ ਨੇ မကိုက်နိုင်ဘူးတချို့ hari ဆိုလို့ရှိရင်မြန်မာပြည်နဲ့ဟိုတော်တော်လေးကိုအဆင့်ဟိုမမှီသေးတာတွေရှိတယ်ပေါ့နော်ဆိုတော့မြန်မာပြည်နဲ့အဆင့်မှီလို့ရတဲ့ hari နောက်တစ်ခါမြန်မာလူမျိုးနဲ့သုံးလို့ရတဲ့ hari ဆိုရင်ကျွန်တော်တို့ကနံပါတ်1ကျွန်တော်တို့က idea ရလာတယ်နံပါတ်2ကတော့သူတို့နဲ့ပေါင်းလို့မယ်ဆိုရင်အဆက်အသွယ်ရလာတယ်။တကယ်လို့နံပါတ်3သူတို့နဲ့အပေါင်းမလုပ်ဘူးဆိုလို့ရှိရင်ဒါမျိုး idea ရှိတဲ့အမြင်ရှိလို့ရှိရင်ကိုယ့်ရဲ့မှာရှိတဲ့ပြည်တွင်းမှာရှိတဲ့အတတ်ပညာရှင်တွေကိုကလှုပ်ခိုင်းပြီးတော့ကိုယ့်ပြည်တွင်းမှာဒါတွေကိုဖန်တီးပြီးလို့ရတယ်ပေါ့။အဓိကတော့ကျွန်တော်တို့ကဒီပွဲတွေဟိုဖြစ်ခြင်းအပြင်ဒီကဘာပေါ်မှာရှိတဲ့နောက်ဆုံး latest trend ကိုသိလာရတယ်။နောက်တစ်ခုကအဲ့ဒီ trend ကိုအမှီလိုက်ဖို့အတွက်ပမာပြည်မှာဘာတွေလုပ်လို့ရမလဲကိုနဲ့ဘယ်လို match လို့ရမလဲဆိုတဲ့ဟာတွေပါသိလာရတဲ့အဲ့ဒါတွေတော့အကျိုးကျေးဇူးရပါတယ်ခင်ဗျာဟာ
ဟုတ်ကဲ့ပါအဲ့တော့ကိုအတွက်ကဒီကိုရဲ့လုပ်ငန်းအတွက်ကိုလုပ်ငန်းအသစ်တွေချဲ့ထွင်ဖို့အတွက်ကဘယ်လိုအကြံတွေရခဲ့တယ်လို့ပြောနိုင်ပါလဲရှင
့်ဒီနှစ်ထဲကတော့ကျွန်တော်အဲ့3ခုပေါ့နော်ပြောမယ်ဆိုရင်နံပါတ်1ကတော့ကျွန်တော်ကဒီ agriculture ဖက်ကိုကျွန်တော်လုပ်ပါမယ်နံပါတ်2ကတော့ကျွန်တော် health ကတော့ကျွန်တော်မနှစ်ကလေးရနေပြီးတော့ဟိုတနှစ်ခွဲလောက်ရှိနေပါပြီဒီ mobile health နဲ့ဒီ call center health ဆိုပြီးရွာမှာရှိတဲ့လူတွေကနေပြီးတော့ဒီဆရာဝန်တွေနဲ့ direct ပြောလို့ရအောင်ကျွန်တော်တို့ channel တခုတိစောက်ပေးထားတာပေါ့ဆိုတော့ဒီနှစ်ကတော့ကျွန်တော်အလေသမားတွေနဲ့အခုဒီတောင်လေသမားနေမှာပဲကျွန်တော်တို့ကစိုက်ပျိုးရေးဝန်ကြီးဌာနအတွက်ကို call center ကျွန်တော်တို့ကနီးပညာပံ့ပိုးပေးလိုက်တယ်ပံ့ပိုးလိုက်တဲ့အခါတောင်လေသမားတွေကဒီသူတို့နဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီ call center ကိုဆက်ပြီးတော့မေးလို့ရတယ်ပေါ့ဆိုတော့အဲ့ဒီအပြင်ကိုကျွန်တော်တို့ကအခုကလေသမားတွေအတွက်ကို app နဲ့ဒီ application တခုလုပ်ဖို့ရှိပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုဒီပမာပြီမှာတော့အခုလည်းတော်တော်လေးခက်စားနေပါပြီ။ဟိုကအဓိကတော့ပါလဲဆိုတော့ကျွန်တော်တို့ဒီ mobile payment တို့ပြီး financial technology ဘက်ကို mobile သုံးပြုပြီးတော့ဒီ payment ကိုဘယ်လိုပေးမလဲပေါ့နော်။ဆိုတော့ဒီသုံးခုကိုတော့ကျွန်တော်တို့ကဒီနှစ်အတွင်းမှာကျွန်တော်တို့စပြီးတော့အောင်မြင်အောင်အကောင့်ထဲပို့ဖို့ရှိပါတယ်ခင်ဗျ။
So ခုနပြောတဲ့ဒီ mobile payment အကြောင်းပြောတဲ့အခါကျတော့ဒီပမာပြီရဲ့ banking system နဲ့လူတွေအနေနဲ့ဒီ bank စနစ်အပေါ်မှာယုံကြည်မှုနောက်တစ်ခါဒီနည်းပညာပိုင်းအဲ့သူတို့ဟိုသုံးနိုင်စွမ်းပေါ်လေအဲ့ဓာရီနဲ့ပေါင်းရင်ရောတကယ်လက်တွေ့လှုပ်ဖို့အတွက်ကလွယ်ရောလွယ်နိုင်မှာမလားရှင
့်ဟုတ်ကဲ့သူကနီးပညာကမခတ်ဘူးခင်ဗျဒီ security လည်းမခတ်ပါဘူးအဓိကဘာခတ်နေတာလဲဆိုတော့ကျွန်တော်တို့လူတွေကို educate လုပ်ရတဲ့အပိုင်းကခတ်နေတာခင်ဗျဆိုတော့ဒီ educate လုပ်ရဖို့အပိုင်းကဘာလဲဆိုတော့လူတွေကကျွန်တော်တို့ကဒီပတ်စံကင်နဲ့သုံးတဲ့ဟိုအကျင့်အနေပြီးတော့ပတ်စံမကင်ဘဲနဲ့ဖုန်းကနေအကျင့်ဖြစ်ဖို့ဆိုတာကသူတို့ရဲ့ user behavior ကိုတော်တော်လေးပြင်ဖို့အတွက်အချိန်နည်းနည်းယူရပါမယ်။နောက်9နှစ်နဲ့10နှစ်ကြာမှကျွန်တော်ထင်တာကတော့မြန်မာနိုင်ငံမှာလည်းဒီ mobile payment နဲ့ဒီ payment တွေအကုန်လုံးသုံးလာကြမယ်လို့လူတိုင်းနီးပါးသုံးလာကြမယ်လို့ထင်တယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ bank တွေဘက်ကလည်းသူတို့ကဒီဟာကိုပို့ပြီးတော့ဇောင်းပေးတယ်ခင်ဗျ။သူတို့ဘက်ကတော့အိုဒီကတော့ပါလဲဆိုတော့ traditional banking သွားတာကသူတို့အတွက်အရင်စီးကြီးတယ်နောက်တစ်ခါခုနကပြောသလိုပဲဒီ cash handling cost ကလည်းအရင်စီးကြီးတယ်ဆိုတဲ့အခါကျတော့သူတို့ကပါလဲဆိုတော့တဖြည်းဖြည်းနဲ့ဒီ mobile ကိုဟိုလူတွေသုံးလာအောင်သူတို့ဘက်ကလည်းဟို budget တခုထည့်ပြီးတော့ဒီကြော်ညာတို့ဘာတို့ education ဟာတွေလုပ်နေတယ်ပေါ့နော်နောက်တစ်ခုက international ဘက်ကလည်းအခုဒီ visa တို့ master တို့ဆိုလို့ရှိရင်လည်းဒီပမာပြည်ကိုဝင်လာပြီပေါ့ဝင်လာတဲ့အခါမှာလည်းသူတို့ကဒီ mobiletechnology နဲ့အတူတူဝင်လာကြတယ်ပေါ့ဆိုတော့တဖြည်းဖြည်းနဲ့တော့ကျွန်တော်ထင်ပါတယ်အခုတနည်းနည်းနဲ့မဖြစ်သေးနာမှာ9နှစ်လောက်ဆိုရင်တော့ကျွန်တော်တော်တော်များများအဲ့ဒီဟာ penetration ကဟိုအထိုက်လောက်တခုတော့ရမှာပါခင်ဗျ
နောက်ဆုံးတစ်ခုမေးချင်တာတော့အခုလိုမျိုးဒီပွဲမှာပေါ့လေဒီလိုပွဲမျိုးဆိုတာကနောက်ဆုံးပေါ်တာမဟုတ်ဘူးတကယ်ကိုတကယ်ခက်ခဲပြေးနေတဲ့အစ်တတော်မထွက်တော့မထွက်သေးတဲ့တကယ်ဆန်းသစ်နေတဲ့ဒီထွေမှုတွေကိုမြင်ခဲ့ရတဲ့ပွဲမျိုးပေါ့လေဆိုတော့အဲ့တော့ဒီပွဲမျိုးကိုကိုယ်တိုင်သွားတဲ့အခါမှာဒီမြန်မာနိုင်ငံရဲ့ ဒီနည်းပညာပိုင်းအခြေအနေပေါ့အထူးသဖြင့်ဒီ mobile ဆက်သွယ်ရေးဒီ internet ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုရင်ပေါင်းတန်းနိုင်တဲ့အခြေအနေမှာရှိနေပြီလို့ရောပြောနိုင်လားတကယ်လို့လိုသေးတယ်ဆိုရင်ဘယ်လိုအချက်တွေမှာလိုနေသေးတယ်ဆိုတော့တွေ့ရပါလဲရှင
်။ဟုတ်အဲ့ဒါတော့ကျွန်တော်အနေနဲ့ဘုံအနေနဲ့ပြောမယ်ဆိုအများကြီးလိုပါသေးတယ်ခင်ဗျ။အဓိကတော့ပွဲကိုလာတဲ့အရင်အတွက်ကလည်းတော့နေပါတယ်ခင်ဗျ။ကျွန်တော်မြန်မာနိုင်ငံရဆိုလို့ရှိရင်စေကနန်းနှီးပါလောက်ပဲရှိပါလိမ့်မယ်။ဟိုတက်ဆိုင်တဲ့ဟိုပုဂ္ဂလိကကုမ္ပဏီတွေရောနောက်တစ်ခုကတချို့ဆိုလို့ရှိရင်ဥပမာဟိုတယ်လီကောင်းကုမ္ပဏီတွေဆိုရင်ဗမာနိုင်ငံသားမဟုတ်ခြားနိုင်ငံသားတွေပေါ့နော်ဗမာပြည်မှာလာအလုပ်လုပ်တဲ့လူတွေလာကြတယ်အကုန်လုံးပေါင်းလိုက်ရင်ကျွန်တော်ထင်20 30ထဲမပိုပါဘူး။ဒါပေမဲ့သီရိလင်္ကာလိုလိုနိုင်ငံမျိုးတွေဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးတွေကဒီပွဲကိုသူတို့ကယာနဲ့ချီလာတက်ကြတယ်။ဆက်မနာတွေမှာဥဆောင်ပြီးတော့ဆွေးနွေးနေကြတယ်ပေါ့နော်။ဆိုကျွန်တော်တို့ကလောလောဆယ်တော့အဲ့ဒီအဆင်တော့ဟိုမရောက်သေးဘူးအဓိကတော့ဘာလဲဆိုတော့ဒီပွဲကဓာရီကိုတိပါတယ်ဆိုတဲ့ဟာမျိုးတိအောင်ကိုကျွန်တော်တို့ကနည်းနည်းလေးသူတို့ educate လုပ်ပေးရမယ်ပေါ့ဆိုတော့ဟိုဟာထုံးစံတိုင်းမှာပဲကျွန်တော်တို့ကမလစီဝိုင်းမှာကြတော့ဒီ information ဥတဲ့လူကြိုပြီးတော့ခေရှိကိုပို့တိတဲ့လူကသူများထက်တလန်းတာတယ်ပေါ့ဆိုတော့ဒါကိုလည်းကျွန်တော်မြန်မာနိုင်ငံမှာရှိတဲ့လူတွေကိုကျွန်တော်တို့ကကျွန်တော်အနေနဲ့ message ပေးချင်တာပါinternational ပွဲတွေဆိုလို့ရှိရင်များများလေးသွားပြီးပါတက်ပြီးပါအဲ့ဒါမှလည်းကိုယ်နိုင်ငံကိုမကြံခဲ့အောင်ကိုကဟိုလှုပ်ပေးနိုင်မှာပေါ့လို့ဆိုလို့ရှိရင်ကိုယ်နိုင်ငံအမြဲတမ်းသူများနောက်ကြံခဲ့မှာဖြစ်တဲ့အတွက်ကြောင့်များများသွားပြီးတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အသုံးချတဲ့နည်းပညာတွေဟိုပြန်ယူခြင်းအပြင်ကျွန်တော်တို့ကများလေးသူများထက်ရှေ့ပြေးနိုင်မှာဖြစ်ပါတယ်ခင်ဗျာဟာ
Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ဖြစ်ပါတယ်ရှင်
ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါအခုတခါတော့တက်တက်ရောင်သတင်းလွှာတွေကိုမအေးတန်နာကျော်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်းမှာတော့အမျိုးသမီးရေးတက်ကြွလှုပ်ရှားတဲ့အမှုပညာရှင်တွေရဲ့ပြီးခဲ့တဲ့သတင်းပတ်တွင်လှုပ်ရှားပြောဆိုမှုတွေကိုပြောပြပေးပါမယ် Harry Potter မှာဝိဇာလေးရုပ်ရှင်ကားရဲမှာအဓိကဇာတ်ဆောင်တရားဖြစ်တဲ့ပါဝင်သရုပ်ဆောင်ပြနာမည်ကြီးတဲ့မင်းသမီး Emma Watson က Vanity Fair Magazine မှာပါတဲ့သူ့ရဲ့တက်ပုံနဲ့ပတ်သက်လို့ဝေဖန်ပြောနေကြတာတွေကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာ Twitter ကနေပြန်တုံ့ပြန်သွားပါတယ်။ Magazine မှာကသူကရင်သားတစ်ပိုင်းတစ်စပေါ်နေတဲ့ Bowery Fashion အပေါ်ရောအင်ကြီးကိုဝတ်ထားတာဖြစ်ပါတယ်။ Emma Watson ကမဝါရီလက်ကင်ထားသူဖြစ်ပြီးတော့ဒီလိုမျိုးအဖော်ချွတ်တက်ပုံရိုက်တာဟာသူ့ရဲ့မဝါရပြောစကားနဲ့မကိုက်ညီဘူးဆိုပြီးဝေဖန်ခံနေရတာပါ။Emma Watson ကတော့ feminism မဝါဒလို့ပြောရင်လူတွေဒါကိုအမျိုးမျိုးလွဲမှားပြီးတော့အတိတ်တွေဖွင့်နေကြတာတွေ့ရပါတယ်လို့ writer သတင်းနဲ့တွေ့ဆုံမေးမြန်းကမှပြောသွားပါတယ
် Feminism is about equality and it's about
feminism ဆိုတာအမျိုးသမီးတွေကိုရွေးချယ်ပိုင်ခွင့်ပေးထားတာပါfeminism ဆိုတာကိုလက်ခံထားပြီးတော့အမျိုးသမီးအချင်းချင်းလိုက်ပြီးတော့ရှုံချဖို့မဟုတ်ပါဘူး feminism မဝါဒဒါမှမဟုတ်အမျိုးသမီးဝါဒဆိုတာလွတ်လပ်မှုလွတ်မြောက်မှုနဲ့တာဝန်ညီမျှအရှိမှုတို့အတွက်ဖြစ်ပါတယ်ဒီကိစ္စကျမရင်သားနဲ့ဘယ်လိုသက်ဆိုင်နေလဲနားကိုမလဲနိုင်တော့ပါဘူးတော်တော်ကိုဇဝေဇဝါဖြစ်သွားရပါတယ်လို့ Emma Watson ကပြောသွားပါတယ်။ဒီတက်ပုံကိုနာမည်ကျော် Fashion တက်ပုံဆရာ Tim Weber ရိုက်ကူးတာဖြစ်ပြီးတော့မင်းသမီး Emma Watson ကတော့ဒီတက်ပုံကတိတ်ကိုအမှုပညာရတာမြောက်ပါတယ်။ဒီလိုတက်ပုံမျိုးရိုက်ကူးခွင့်ရတာအမတမစိတ်လှုပ်ရှားဝမ်းသာရပါတယ်လို့ပြောသွားပါတယ်။ Emma Watson ကကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့ He for She ဆိုတဲ့အမျိုးသမီးတွေရဲ့အခွင့်အရေးတွေအမျိုးသားတွေရဲ့လှုပ်ရှားမှုကိုစတင်တဲ့သူဖြစ်ပါတယ်ရှင်
။ Today On International Women's Day, I would like to thank all of those who went before in creating our current policies.
Oscar Sushi မင်းသမီးလည်းဖြစ်ကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာချစ်ကြည်ရေးတန်တမန်လည်းဖြစ်တဲ့ Anne Hathaway ဟာမလာရှိရဲ့နေမှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုကုလသမဂ္ဂရုံချုပ်မှာပါဝင်ဆင်နွှဲခဲ့ပါတယ်။ဒီနေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ပါ။အရေးအရင်တွေကအမျိုးသမီးဆိုင်ရာမူဝါဒတွေကိုချမှတ်ခဲ့ကြတဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်လို့ Anne Hathaway ကပြောသွားပါတယ်။ American ပြည်အောင်စုမှာကအမျိုးသမီးတွေကဒီနိုင်ငံတကာအမျိုးသမီးနေ့မှာအလုံမသွားဘဲနေပြီးတော့နိုင်ငံအနှံ့မျိုးကြီးတွေမှာလည်းချီတက်ပွဲတွေကျင်းပခဲ့ကြပါတယ်။A day without a woman အမျိုးသမီးမပါတဲ့နေ့တနေ့လို့နာမည်ပေးထားတဲ့အဲ့ဒီနေ့မှာတောင်းဆိုခဲ့ကြတဲ့အထက်မှာတော့လုပ်ငန်းခွင်မှာအမျိုးသားအမျိုးသမီးလောက်ခလာစားကြွားချတာနဲ့တားပွားခွင့်အခွင့်အရေးဆိုင်ရာစီမင်းတွေကိုပြင်ဆင်ဖို့တွေပါဝင်ပါတယ်ရှင်ဖင်လန်က mobile telephone game နဲ့ animation cartoon ရုပ်သံ studio ဖြစ်တဲ့ Rovio Entertainment Company ဟာမနေ့က2016ခုနှစ်ရဲ့သူ့ရဲ့တနစ်တာအမြင်အများကြီးမြင့်တက်သွားပါတယ်။သူတို့ဟာလူကြီးလူငယ်တွေကြားမှာနာမည်ကျော်တဲ့ Angry Birds ရုပ်ရှင်ကိုရုံတင်ပြသခဲ့ပြီး game အယောင်အားလည်းမြင့်တက်သွားတာကြောင့်အမျက်ငွေပို့ပြီးတိုးလာတာဖြစ်ပါတယ်။ Mobile game ဖြစ်တဲ့ Angry Birds က Nintendo Pokemon Go လိုမျိုး game တွေထက်ပို့ပြီးလူကြိုက်များပါတယ်။သူတို့ရဲ့2016အမျက်ငွေကိုဖေဖော်ဝါရီလကောင်ကကြေညာခဲ့တော့တနှစ်တာအတွင်းမှာ34ရာခိုင်နှုန်းတိုးသွားပြီးတော့ဒေါ်လာ1000ကျော်ထိမြင့်တက်သွားတာပါ2015ရောင်းကသူရဲ့ကုမ္ပဏီကဒေါ်လာ22တန်းအရှုံးဖော်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာရုံတင်တဲ့ Angry Birds 3D ရုပ်ရှင်ဟာသူတို့ကုမ္ပဏီရဲ့ကိုယ်ပိုင်ပတ်စံကိုစိုက်ထုတ်ပြီးရိုက်ကူးထားတာဖြစ်ပါတယ်ဒီရုပ်ရှင်ကိုရုံတင်ပြသတော့ဒေါ်လာတန်350ရခဲ့ပြီးတော့ Angry Birds ကုန်အမှတ်တစ်စိတ်ပစ္စည်းမူပိုင်ခွင့်တွေကနေလည်းအမြတ်အစွန်အများကြီးရခဲ့ပါတယ်အဲဒီကအမြတ်ငွေတော်တော်များများကလည်း2019 2018ကုမ္ပဏီဝင်ငွေထဲမှာပြဖို့ရှိပါတယ်။ Angry Birds ရုပ်ရှင်ဇာတ်လမ်းတွေ၊ဂိမ်းတွေထုတ်လုပ်တဲ့ The Rovio ကုမ္ပဏီကဝန်ထမ်း486ဦးရှိပြီးတော့လူမှုကွန်ရက်ပေါ်ကကစားဂိမ်းတွေပို့ပြီးတော့ထုတ်လုပ်နိုင်မှုအတွက်လန်ဒန်မြို့တော်မှာကုမ္ပဏီအဆောက်အုံတင်တဲ့ဝန်ထမ်းတွေကိုထန့်ပြီးတော့ခန့်အပ်မှာပါ။နောက်ပြီးတော့ Angry Birds ရုပ်ရှင်ဇာတ်လမ်းတွေလည်းဆက်ပြီးတော့ထုတ်သွားဖို့အစီအစဉ်ရှိပါတယ်။တဲ့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မင်းတနာကြောတင်ပြတဲ့တက်တန်ရောင်သတင်းလှော်တွေပဲဖြစ်ပါတယ်ခင်ဗျာ
တော်ရရှိမြတ်ခင်ဗျာဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံပေရက်ကိုခါရနစ်တေလို့ဆက်ရက်မဟုတ်ဘဲ9ရက်ပဲတက်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံပေးရဲ့ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘလို့မြင်ကြပါသလဲပေးရဲ့ဆယ်ရက်ကနေ9ရက်ဖဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းနဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-3-3-8-5-5-5-5 ဖြစ်ပြီး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။နောက်ပြန်အင်္ဂါည VOA တိုက်ရိုက်လေးလမ်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့သူယုံကြည်အားအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာပရဟိတလုပ်ငန်းတွေဆောင်ရွက်နေတဲ့တမတော်အရာရှိဟောင်းဦးနေမျိုးစင်ရဲ့အမြင်တွေကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာပါ။
ဗီယိုရာတယုံကြည်ရာစီစဉ်အတွက်ကျေးဇူးပါကျွန်တော်နေမျိုးစဉ်ရဲ့ယုံကြည်ရာပြတ်တက်ွန်ရတဲ့တည်းလဲကျေးဇူးတင်ပါတယ်ကျွန်တော်ဟာစစ်သားဟောင်းတယောက်ဖြစ်ပါတယ်တမတော်တွေမှာ17နှစ်ကျော်ကျော်တာဝန်ထမ်းဆောင်ခဲ့ပူတဲ့လူတစ်ယောက်ပါအဲ့တော့ကျွန်တော်တာဝန်ထမ်းဆောင်စဉ်ကလေ့ကျင့်သင်ကြားခဲ့ရတဲ့စစ်တီတော်ချစ်ဝတ်တီတဲ့ကအထူးသဖြင့်အမှတ်ရနေမိတာကပြည်သူလူထုပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါအကြောင်းနဲ့ပတ်သက်လို့ပါကျွန်တော်ကိုယ်တိုင်လည်းတောင်ထမ်းစဉ်ကလေးကဒီပြည်သူလူပေါ်ပြုကျင့်ရမယ်ကျင့်ဝတ်ဆယ်ပါးပေါ်ကျွန်တော်တို့ကြည်ပြွန်ရလားကျွန်တော်တို့တမရိုကြီးကြည်ပြွန်ရလားတမရိုခေါင်းဆောင်တွေအစဉ်အမြဲဒီဟာကိုညွှန်ကြားဥထိတ်ထားရလားလို့စဉ်းစားရင်းနဲ့ပဲကျွန်တော်တမရိုကမိမိသဘောနဲ့မိမိနှုတ်ထွက်ခွင့်တင်ဖြစ်ခဲ့တာပေါ့လေအဲ့တော့မှတ်မိတဲ့လို့ဆိုရင်ဟိုပြည်သူလူပေါ်တစ္ဆာဆောင်တည်ယူသေးပါဆိုတာထိတ်စီးမှာကျွန်တော်တို့လူတို့ရှင်းပြောရရင်ပြည်သူလူပေါ်တစ္ဆာဆောင်တည်ယူသေးမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အာဏာရှင်ရေးဆွဲခဲ့တဲ့တစ်ဖက်သက်ဥပဒေတွေကိုကာကွယ်ဆောင်ရှောက်စရာအကြောင်းမရှိတော့ပါဘူး။ဒါကျွန်တော်ယုံကြည်တဲ့ပထမဆုံးချက်ပါ။ပြည်သူလူထုရဲ့အသက်အဝေးစီးဆင်းတွေကာကွယ်ဆောင်ရှောက်မဲ့တကယ်လက်နက်ကင်တပ်ဖွဲ့ဆစ်ဆစ်ဆိုရင်ပြည်တွင်းစစ်တွေအထွန်းရှိအောင်မွေးမြူမထားတဲ့မှာဘူး။ဖြည့်ရှင်းဆောင်ရွက်ငြိမ်းချမ်းရေးရအောင်တိဆောက်နိုင်ရပါလိမ့်မယ်။ပြည်သူလူထုနဲ့ယဉ်ကျေးစွာဆက်ဆံပါဆိုရင်တော့ပြောစရာအထူးမရှိပါဘူး။အွန်လိုင်းတွေမှာနော်တမရောဟိုကိုချစ်မြတ်နေသူများကွန်ရက်တို့အခုလိုမျိုးရေးသားနေတဲ့လူတို့ပြည်သူလူထုကိုယဉ်ကျေးစွာရေလိုလှလိုဆက်ဆံမှုတွေဘယ်လောက်ထိရှိပြီလဲပြန်စဉ်းစားရမှာပါအဓိကကတော့ပြည်သူလူထုရဲ့အကျိုးစီးပွားကို
အစဉ်ဥထိပ်ထားတဲ့လက်နက်ကင်တပ်ဖွဲ့ကြီးဖြစ်ရလားဆိုတာဥပိုင်ကုမ္ပဏီတို့ထိတ်ထိတ်ကျဲချမ်းသာကြီးပွားနေတဲ့ဗိုလ်ချုပ်ကြီးဟောင်းတွေတို့ဇာတိကြည့်ရင်ကျွန်တော်တို့သိပါတယ်ပြည်သူလူထုကိုလောင်ပြောင်မထီမဲ့မြင်စော်ကားမော်ကားဓာရီကိုလည်းရှောင်ကျင်ပါလို့ဆိုတော့လည်းပဲကျွန်တော်တို့တွေအခုချိန်ထိလက်နက်နဲ့အကြောင်းပြဖြစ်နေတဲ့သူတွေရှိနေစေဖြစ်တယ်နံပါတ်6ကျွန်တော်မှတ်မိတာကတော့ဟိုပြည်သူလူထုအပေါ်တဲ့လက်နက်အားကိုဖြင့်အနိုင်ကျင့်ခြင်းမှရှောင်ကျင်ပါတဲ့25ရာခိုင်နှုန်းအပါအဝင်ခြေဥဆိုတဲ့ဥပဒေကြီးတစ်ဖက်သားဥပဒေကြီးနဲ့အခုတက်တည်းလေတရားဥပဒေစိုးမိုးမှုမတည်ဆောက်နိုင်တရားရေးဌာနတာဝန်ရှိသူတွေကိုယ်တိုင်လည်းကိုကျင့်သိက္ခာဖြောင့်မတ်ကြောင်းလည်းမပြသနိုင်နော်ပြီးတော့လည်းပြည်သူအစိုးရလက်အောက်မှာလည်းတရားရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေကိုမထားရှိအဲ့တော့ပြည်သူလူထုအပေါ်ကိုလက်နက်အားကိုနဲ့ဘယ်သူတွေကဘယ်လိုဆက်လက်စီးပွားအနိုင်ကျင့်နေသေးတယ်လဲဆိုတာတစိမ့်စိမ့်စဉ်းစားလေးလေးတွေးရှိလေးလေးပါပဲကျွန်တော်မိမိနဲ့မသက်ဆိုင်တဲ့အမှုကိစ္စတွေကိုကျွန်တော်များဝင်ဆွဲမိနေသလားတော့မသိပါဘူး။ဒါပေမဲ့ကျွန်တော်နိုင်ငံသားတယောက်ပါ။နော်နောက်ဆုံးချက်ကျွန်တော်တက်မတော်အပါဝင်ပေါ့လေမြန်မာနိုင်ငံအုပ်ချုပ်ရေးအရေးအရာမှာရော2008ဖွဲ့စည်းပုံဆိုတဲ့အခြေခံဥပဒေအရခြံထားခဲ့တဲ့ရခိုင်စနစ်ဟောင်းကလူများကိုကျွန်တော်ပြောချင်တာတော့ဘယ်ဟာပဲလှုပ်လှုပ်ဘယ်ဟာပဲတွေးတွေးဘယ်အရာပဲစဉ်းစားစဉ်းစားပြည်သူလူထုကိုဦးစားပေးပါတဲ့မိမိမှခွင့်ရေးပိုးပြီးမယူပါနဲ့တဲ့ဒီအချက်လက်တွေကတကယ်တော့အမတန်ကောင်းမွန်တဲ့ပြည်သူလူထုပေါ်မှာတကယ်တမ်းသာပြုကျင့်ကြမယ်ဆိုရင်ပြည်သူချက်တဲ့တတ်မတော်ဖြစ်မယ်ပြည်သူယုံကြည်လေးစားတဲ့တတ်မတော်ဖြစ်ပါလိမ့်မယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ကြရတဲ့သူယုံကြည်ရာအစီအစဉ်တွေပဲဒီညအတွက်အပတ်စဉ်ကဏ္ဍတွေကိုကျင်းပကြပါအောင်ခင်ဗျာမကြခင်အစီအစဉ်တွေပြီးဆုံးတော့ပါမှာခုတော့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ
်။ဒီကိရနစ်ကအမေရိကန်သမ္မတရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလအတွင်းနယူးယောက်မြို့ထရမ့်တာဝါကတယ်လီဖုန်းတွေကိုကြားဖြတ်ခိုးယူနားထောင်ဖို့အရင်သမ္မတဘရက်အိုဘားမားကခိုင်းခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြောဆိုထားတဲ့ပေါ်ဒီကိရနစ်နောက်ဆုံးထားပြီးသက်သေထောက်ထားပေးဖို့အောက်လွတ်တော်ထောင်လိုင်းရဲကော်မတီကပြောထားပါတယ်။သမ္မတထရမ့်ရဲ့ဒီဆွဆွဲချက်နဲ့ပတ်သက်ပြီးအခုချိန်ထိတော့ဘာထောက်ထားမှမရှိသေးပါဘူး။ဒီမိုကရက်တူဖြစ်တဲ့အရင်သမ္မတဘရက်အိုဘားမားကထရမ့်ဌာနချုပ်ကဖုန်းတွေကိုကြားဖြတ်ခိုးယူနားထောင်ဖို့လုပ်ခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရမ့်ကထွစ်တာမှာရေးပေမဲ့ဘာအထောက်ထားမှတော့မပြောသေးပါဘူး။မြောက်ကိုရီးယားဆိုရဟာလူသားထုပေါ်ကျူးလွန်တဲ့ရောက်စွင့်မှုတွေအပါအဝင်ဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားတဲ့အတွက်တဟိတ်မြို့အခြေဆိုင်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတရားစွဲတင်စစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်သူအစုအဖွဲ့တစုကတောင်းဆိုနေပါတယ်။ကျွမ်းကျင်သူတွေကသူတို့ရဲ့အစီအစဉ်စာကိုဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းချိန်တွင်အဲ့လိုတောင်းဆိုသွားတာပါ။မြောက်ကိုရီးယားလူထုအပေါ်ကျေပြန့်ပြီးအစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်သွားဖို့မြောက်ကိုရီးယားအစိုးရဟာဘာမှမလုပ်ဘူးလို့အစိုးရကစားမှပြောထားပါဗျ။မြောက်ကိုရီးယားနိုင်ငံကနေထွက်ခွာခွင့်မရသေးတဲ့မလေးရှားနိုင်ငံသားကိုဦးပြန်ထွက်ခွင့်ရရေးဆွေးနွေးညှိနှိုင်းနေတယ်လို့မလေးရှားကဒီကနေ့ပြောပါဗျ။မြောက်ကိုရီးယားနဲ့ဆက်စပ်ညှိနှိုင်းတာတွေလုပ်နေပြီးမိမိတို့အဓိကဦးစားပေးတာကပျုံယမ်းမြို့တော်မှာရှိနေစေမလေးရှားနိုင်ငံသားကိုဦးရဲ့ဘေးကင်းလုံခြုံရေးပဲဖြစ်ပါတယ်လို့မလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်ဟာမီဒီကသတင်းတော်တွေကိုဒီကနေ့ပြောပါဗျ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်ကတာလီဘန်အကြမ်းစခန်းတစ်ခုကနေအရသာအများစုဖြစ်တဲ့အကြမ်းသား32ယောက်ကိုအမျိုးသားလူမျိုးရေးတပ်ဖွဲ့တွေကလွတ်မြောက်အောင်လုပ်ပေးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။တာလီဘန်တွေအများဖြင့်ထိန်းချုပ်ထားတဲ့နတ်အလီခိုင်မှာအထူးတပ်ဖွဲ့တွေဟာကက်တရေးစီစဉ်တစ်ခုကိုညာရင်းချင်းလုပ်ခဲ့ကြတာလို့အာဖဂန်ဒေသန္တရစစ်ဖက်ပြောခွင့်ရသူက VOA ကိုပြောပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သူရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.